Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ25ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ32 40နဲ့49တို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါ။တရုတ်နိုင်ငံစီချွန်ပြည်နယ်ရှင်မိုကျေးရွာမှာမြေပြိုကျကြောင့်သေဆုံးသူ15ယောက်ထက်မနည်းရှိပြီးတော့တရာကျော်ပျောက်ဆုံးနေတဲ့အကြောင်းပြည်သူ့အာဏာပိုင်တွေကပြောပါရယ်။ရှင်းလာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေအမေရိကန်ဒေါ်လာသန်းပေါင်း1200အကူအညီတွေပေးသွားဖို့ရှိနေပါရယ်။ဒီလိုထိတဲ့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော့ဦးစံမိုးဝင်နဲ့အတူပြောပြပေးသွားပါမယ်ရှင်။
အခုမနေ့နားဆင်ရမယ့်စီစဉ်တွေထဲမှာတော့အမေရိကန်အစိုးရကမြန်မာနိုင်ငံကိုခလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပဲ့ဖြတ်ဖို့စဉ်းစားနေတာအချိန်မတန်သေးကြောင်း HRW အဖွဲ့ကဝေဖန်လိုက်ပါတယ်
။ Burma, they still have a poor record on child soldiers. The UN itself has...
ဒီသတင်းလာနဲ့ဒုနိုင်ငံတကာမှာတော့လာမဲ့တနင်္လာနေ့မှာအမေရိကန်သမ္မတအင်မျိုးတော်မှာအိန္ဒိယဝန်ကြီးချုပ်ရောက်လာမဲ့ခရီးစဉ်တွေအပေါ်တုံ့တက်မှုတွေကိုလည်းနှာစင်ကြရမှာပါ။အဲဒီနောက်ဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်အမေရိကန်စတိုင်အီရန်အသုံးအင်္ဂလိပ်သင်ခန်းစာတို့ကိုလေ့လာနိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာစနေနေ့ညကတိုက်ရိုက်လေးလိုက်မှာဆွေးနွေးထားတဲ့ကျူးကျော်အိမ်တွေဖြတ်သိမ်းတဲ့အရေးတုံ့တက်ဆွေးနွေးကြတာကိုပြန်ပြီးထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ဦးစံမိုးဝေတို့ကကြီးညာပေးပါမယ်ရှင်။
တရုတ်နိုင်ငံစီချွန်ပြည်နယ်ကတောင်ထူထက်တဲ့ဆင်မိုကျေးရွာမှာမြေပြိုကျရာကနေမြောက်ပြီးပြီးတော့သေဆုံးတဲ့သူ15ယောက်ထက်မနည်းရှိနေပြီးတရာကျော်ပျောက်ဆုံးနေတဲ့အကြောင်းနဲ့အင်ဂျီ62လုံးလောက်မြောက်ကိုမြုပ်သွားတဲ့အကြောင်းတရုတ်အစိုးရအာဏာပိုင်တွေကပြောပါရယ်အဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ကျရောက်ခဲ့တာကိုကြုံပြန်ကင်တွယ်ဖို့အတွက်အရေးပေါ်ဆောင်ရွက်ချက်တွေလှုပ်ဆောင်နေတဲ့အကြောင်းဒေသဆိုင်ရာအစိုးရကကြေညာချက်ထုတ်ပြန်ပြောပါရယ်ရဲစစ်သားနဲ့အရက်သားတွေပါဝင်တဲ့လူ1000ကျော်ဟာကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေပြီးတော့ကြောက်တုံးတွေနဲ့အပျက်စီးပုံတွေအောက်ကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်နိုင်ဖို့မနာရန်ဆောင်ရွက်နေတဲ့အကြောင်းအနာဘန်တွေကပြောပါရယ်ဘူဒိုဇာမြေတုဆက်ကြီးတွေစစ်ရန်တရားကြီးတွေနဲ့ကြောက်တုံးကြီးတွေကိုဖယ်ရှားနေတဲ့တချိန်တည်းမှာပဲရွာသားတွေနဲ့စစ်သားတွေကလည်းကိုယ့်လက်ကိုယ်သုံးပြီးတော့ကြောက်တုံးတွေကိုဖယ်ရှားနေကြပါရယ်နေဝင်ပြီးသွားတဲ့နောက်မှာလည်းကယ်ဆယ်ရေးဝန်ထမ်းတွေဟာမီးကြီးတွေကိုထိုးပြီးတော့ဒီရှာဖွေလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေကြပါရယ်ဝမ်ချွန်းဒေသမှာငရင်လှုပ်ခဲ့တဲ့ဖြစ်ရပြင်းရင်အခုမြေပြုံမှုဟာဒီဒေသမှာအဆိုးဝါးဆုံးသဘာဝဘေးကျရောက်တာဖြစ်တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်နေသူတူကပြောပါရယ်စီချွန်းခရိုင်ဝမ်ချွန်းမြို့မှာ2008ခုနှစ်တုန်းကဖြစ်ခဲ့တဲ့ငလင်ကြောင့်လူပေါင်း 18,000 သေဆုံးခဲ့ရတာဖြစ်ပါရယ်ရှင
်ရုရှားကာဝေးဝန်ကြီးစာဂျရီကေရှိုဂူးရဲ့ဖိတ်ကြားချက်အရရုရှားနိုင်ငံကိုချစ်ကြည်ခီတွားရောက်ခဲ့တဲ့တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာစနေနေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပါတယ်တရင်တပတ်ကြာခီးစဉ်အတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာ Black Sea Fleet ရေရစကန်ဌာနချုပ်နဲ့လေကြောင်းလေ့ကျင့်ရေးတင်နန်းတွေကိုတွားရောက်လေ့လာခဲ့ပြီးတော့တက်လျင်စမ်းသပ်ပြန်တက်မှုကိုလည်းလေ့လာခဲ့ပါတယ်။တက်မတော်ကာဝေးရေးဦးစီးချုပ်နဲ့အဖွဲ့ဟာဘာသာရေးအဆောက်အဦတွေ Black Calabar မှာရှိတဲ့ခန်းစစ်ပင်စင်မှုနည်းပညာပြတိုက် Fortification and Engineering Installation Museum အပြင် Nuclear Bunker ကနေရင်ကုန်သင်္ဘောတွေကိုအကာအကွယ်ပေးဖို့တည်ဆောက်ထားတဲ့ Sevastopol မှာရှိတဲ့ Black Sea Navy Headquarters Museum ကိုလေ့လာခဲ့ပါတယ်။တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အတူကာဝေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးဆိုးထွတ်တက်မတော်အရာရှိကြီးများလိုက်ပါသွားတာဖြစ်ပြီးတော့မြန်မာတက်မတော်ကိုယ်စားလှယ်ဖွဲ့ဟာမြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင်မော်စကိုမြို့တက်မတော်လေစိတ်ချာကလူဗာစကီကိုတွားရောက်ပြီးတော့ရုရှားတက်မတော်မှာအသုံးပြုလျက်ရှိတဲ့TL76DD အမျိုးအစားကုန်တင်လေယာဉ်ကိုလေ့လာခဲ့တယ်လို့ကာဝေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
။ရှင်းလာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေဒီအမေရိကန်ဒေါ်လာသန်းပေါင်း1200ဘဏ္ဍာရေးအကူအညီပေးသွားမယ်အပြင်နည်းပညာအကူအညီနဲ့လိုအပ်တဲ့အကြံဉာဏ်တွေလည်းပေးသွားမယ်အကြောင်းကမ္ဘာ့ဘဏ်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိဆောင်ရွက်နေတဲ့ခြေလက်ဒေသဆင်းရဲနှံပမှုလျှော့ချရေးအာဟာရပြည့်ဝရေးကျန်းမာရေးပညာရေးစတဲ့လုပ်ငန်းတွေတိုးမြင့်ဆောင်ရွက်နိုင်ဖို့နဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးနဲ့အလုပ်ကိုင်ခွင်လန်းတွေဖန်တီးပေးနိုင်မယ့်လုပ်ငန်းတွေကိုမြန်မာအစိုးရအနေနဲ့ကမ္ဘာ့ဘဏ်ရဲ့အကူအညီနဲ့တိုးမြင့်လှုပ်ဆောင်သွားဖို့ပဲဖြစ်ပါတယ်။ 2015ခုနှစ်ကချမှတ်ခဲ့တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့လက်ရှိမြန်မာနိုင်ငံဆိုင်ရာပူးပေါင်းဆောင်ရွက်မှုမူပေါင်းတွေကိုပြန်လည်သုံးသပ်ခဲ့ပြီးတဲ့နောက်မှာအခုလိုကမ္ဘာ့ဘဏ်ရဲ့အကူအညီနောက်ထပ်နှစ်နှစ်တာဖွံ့ဖြိုးရေးလုပ်ငန်းတွေတွန်းပြစ်လှုပ်ဆောင်သွားဖို့မြန်မာအစိုးရနဲ့ကမ္ဘာ့ဘဏ်တို့သဘောတူခဲ့ကြတာပါ။ပြည်ခဲ့တဲ့2015ခုနှစ်ကစလို့မြန်မာအစိုးရအနေနဲ့လူထုဗဟိုပြုစီမံကိန်းတွေဖော်ဆောင်ပြီးစာတင်ကျောင်းတွေနဲ့လန်ဒါတိဆောက်တာတွေလိုအခြေခံအဆောက်အုံတွေပုံမကောင်းမလာအောင်ဆောင်ရွက်နိုင်တာတွေ့ရတဲ့အတွက်လည်းအခုလိုနောက်ထပ်နှစ်နှစ်သက်တမ်းတိုးကူညီမှာဖြစ်တဲ့အကြောင်းဇွန်လ24ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာအပါအဝင်ကမ္ဘာတစ်လွှားကဆင်းရဲနှွမ်းပါမှုတိုက်ဖျက်ရေးစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုပြည်သူအလုံးမျှဝေခံစားနိုင်ရေးအတွက်ဖွံ့ဖြိုးရေးကူညီတွေကိုပေးနေတဲ့ကမ္ဘာ့ဘဏ်အုပ်စုကိုတော့အဖွဲ့၅ဖွဲ့နဲ့ဖွဲ့စည်းထားတာပါဒါရီကတော့ဒီအစိုးရအတွက်ဗန္ဒာရေးနဲ့နီးပညာအကူအညီတွေပေးနေတဲ့ IPRT နဲ့ ITA အဖွဲ့နောက်ပုဂ္ဂလိကကဏ္ဍအတွက်အကူအညီပေးတဲ့ IFC နဲ့ MIG အဖွဲ့အပြင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအငင်းပွားမှုတွေကိုဖြည့်ရှင်ပေးတဲ့ ICSID အဖွဲ့တွေပဲဖြစ်ပါတယ်ရှင
်။ထိုင်းနိုင်ငံကိုဖျက်ပြီးတော့ကမ်ဘောဒီးယားနိုင်ငံကနေမြန်မာနိုင်ငံထဲကိုလက်နက်တွေခိုးယူတင်သွင်းနေတာကိုစုံစမ်းစစ်ဆေးဖို့ကမ်ဘောဒီးယားနဲ့ထိုင်းတို့ပူးပေါင်းဆောင်ရွက်နေကြပါတယ်။ထိုင်းနိုင်ငံတရက်ခရိုင်မှာမကြခင်ကပဲထိုင်းစစ်တပ်ကလက်နက်တွေကိုတင်းစီရမိခဲ့ပြီးတော့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်လာခဲ့တာပါဒီလက်နက်တွေပဲကလာတာလဲဒီလက်နက်တွေကိုခုတ်ထုတ်ရမှာဘသူတွေပါဝင်ပတ်သက်နေတယ်လဲဆိုတာကိုစုံစမ်းဖော်ထုတ်နိုင်ဖို့အတွက်ကမ်ဘောဒီးယားနိုင်ငံတော်ရဲချုပ် Net Sovereign နဲ့ထိုင်းရဲချုပ်တို့အတူလက်တွဲပြီးတော့ဆောင်ရွက်နေတဲ့အကြောင်းကမ်ဘောဒီးယားပြည်ထောင်စုဝန်ကြီးစာခန့်ကနေဆက်ခေါင်ခုံခရိုင်အုတ်ချုပ်ရေးမှုတစ်ခန့်အပွဲမှာပြောသွားပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေနဲ့ရွေးကောက်ပွဲတွေကျင်းပကဲပြီမယ်လို့ညဉ့်ညံ့ရေးနဲ့ညီညွတ်ရေးမတီးဆောက်နိုင်သေးသလိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့အကြောင်းအခုခိုးသွင်းနေတဲ့လက်နက်တွေကိုမြန်မာအစိုးရနဲ့တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကဝယ်ယူနေတယ်လို့ယူဆရတဲ့အကြောင်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောသွားပါတယ်အခုပြီးခဲ့တဲ့လအစောပိုင်းကထိုင်းနိုင်ငံတရက်ခရိုင်မှာ pickup truck ကတစ်စီးနဲ့လက်နက်တွေအများပြားတဲဆောင်လာတာကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီကားကိုမောင်းလာတဲ့ထိုင်းလီဒါအရာရှိတဦးနဲ့ကမ္ဘောဒီးယားအမျိုးသားတဦးကိုထိုင်းစစ်ဖက်အရာရှိတွေကဖမ်းဆီးခဲ့ပါတယ်စုံစမ်းစစ်ဆေးမှုတွေရဲ့အသေးစိတ်ကိုတော့သူကပြောမသွားပါဘူ
း VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးကမှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
။ UAE American တန်ကနေတနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါရရှင်။ပါကစ္စတန်နိုင်ငံကမြို့ကြီး3မြို့ဖြစ်တဲ့ကာတာ၊ပါရာချီနာနဲ့ကာရာချီမြို့တွေမှာတောက်ချနေကတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒေသမှာစစ်တပ်ကလုံခြုံရေးတွန်းမြင့်ဆောင်ကြည့်နေတဲ့အကြောင်းပါကစ္စတန်စစ်ဘက်ပြောခွင့်ရကစနေနေ့မှာပြောပါရယ်။တောက်ချနေကတိုက်ခိုက်မှုတွေဟာအာဖဂန်နိုင်ငံအတွင်းမှာခိုးလုံနေတဲ့သဘုံတွေနဲ့ဆက်နွယ်မှုရှိတာတွေ့ရတဲ့အကြောင်းလဲပါကစ္စတန်စစ်ဘက်ပြောခွင့်ရဗိုလ်ချုပ်အစစ်ဂါဖူဝါကပြောပါရယ်။ပက်ရှဝါမြို့မှာအစံဘက်ဝါရတံပြန်တိုက်ဖျက်ရေးအစီအစဉ်အဖြစ်တောက်ချနေညတော့ကညလုံးပေါက်စီးနှင်းရှာဖွေမှုတွေအတွင်းမှာတော့အစံဘက်ဝါရီ3ဦးသေဆုံးပြီးမတင်ကားသူ12ယောက်ကိုဖမ်းဆီးခဲ့တဲ့အကြောင်းလဲပါကစ္စတန်စစ်ဘက်ကပြောပါရယ်။မြို့ကြီးတုံမြို့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းစနေနေ့အထိသေဆုံးသူဦးရေဟာ80ကျော်သွားပြီလို့ပါကစ္စတန်အစိုးရရာရှိတွေကပြောပါရယ်။တိုက်ခိုက်မှုတွေအတွင်းမှာလူတရာနီးပါးတန်ရာရခဲ့ပြီးတော့နိုင်ငံရဲ့အနောက်တောင်ဘက်ကာတာမြို့မှာစတင်ဖြစ်ပွားတဲ့တိုက်ခိုက်မှုမှာသေဆုံးသူအရေအတွက်14ယောက်ထိတိုးလာပြီးဒဏ်ရာရသူကတော့20လောက်ရှိခဲ့ပါရယ်။သေဆုံးတဲ့သူတွေထဲမှာရဲဝန်တန်း9ယောက်ထက်မနည်းပါဝင်ပြီးတော့ရဲတပ်ဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်ပုံရတယ်လို့အကြီးတန်းအရာရှိတွေကပြောပါရယ်ရှင်။
စစ်မဲ့ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံကနေဂိုလန်ကုန်းမြင့်ဒေသအတွင်းကိုပြစ်ခတ်မှုတွေစနေနေ့မှာဖြစ်ပွားခဲ့ပြီးတဲ့နောက်အစ္စရေးလေတပ်ကစီးရီးယားကိုလေကြောင်းတက်ခတ်မှုတွေပြုလုပ်ခဲ့တဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်။လေကြောင်းတက်ခတ်မှုကဂိုလန်ကုန်းမြင့်မြောက်ဖက်ချမ်းမှာရှိတဲ့စီးရီးယားအစိုးရတပ်တွေရဲ့တင်ကားတွေကိုဥတီပြီးတော့ပြုလုပ်တာဖြစ်တဲ့အကြောင်းအစ္စရေးကြီးတဲ့ပြောခွင့်ရသူကပြောပါတယ်။အစ္စရေးနိုင်ငံအနေနဲ့1984ခုနှစ်နှစ်နိုင်ငံကြားအပြစ်အယက်သဘောတူညီမှုကိုစောင့်ကြည့်ကုကဲနေတဲ့ကုလသမဂ္ဂအေဂျင်စီကိုလည်းကန့်ကွက်မှုပြုလုပ်ထားကြောင်းဘာကြောင့်လဲဆိုတော့လက်နက်တွေနဲ့လှမ်းပြီးတော့ပစ်ခတ်မှုပြုလုပ်တာဟာအစ္စရေးနိုင်ငံရဲ့အချုပ်အခြာပိုင်နက်ကိုချိုးဖောက်ရာရောက်ပြီးတော့လုံးဝလက်ခံနိုင်ွယ်မရှိတဲ့အကြောင်းအဆိုပါပြောခွင့်ရသူကပြောပါတယ်။တိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရတာမျိုးမရှိကြောင်းစစ်တပ်ကပြောပါတယ်။ဒါပေမဲ့အယက်သားတွေကိုတော့စီးရီးယားနယ်စပ်ဒေသတဝိုက်မှာမနေကြဖို့တတိပေးထားပါတယ်။အစ္စရေးနိုင်ငံဟာစီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအဓိကကြတဲ့အခန်းကဏ္ဍကနေဝင်ရောက်ပတ်သက်တာမျိုးမဟုတ်မရှိပါဘူး။ဒါပေမဲ့တက်ခတ်မှုတွေစီးရီးယားနေဆက်ကိုကြော်ပြီးတော့ဝင်လာခဲ့ရင်တော့လက်တုံပြန်တာမျိုးတွေပြုလုပ်ခဲ့ပူပါရခင်ဗျာ။
ဆော်ရီအာရေဗျနိုင်ငံမကမျိုးက Grand Prix ကြီးမှာဝိပုနေကြတဲ့သူတွေကိုတောက်ကြနေကစံဖက်တိုက်ခတ်ဖို့ကြံစီခဲ့ကြတဲ့သူတွေကိုဆော်ရီတပ်ဖွဲ့တွေကကြိုတင်ဟတ်တားနိုင်ခဲ့တယ်လို့ဆော်ရီပြည်ထောင်ဌာနပြောခွင့်ရဗိုလ်ချုပ်ကြီးမန်ဆူအာဘန်ထာကီကအာရဗ်သတင်းမီဒီယာတွေကိုပြောပါရယ်တိုက်ခတ်ဖို့ကြံစီတဲ့သူကိုဘလီအနီးကလမ်းချင်းတစ်ခုထဲမှာလူကြိုးတပ်ဖွဲ့တွေကစီးနင်းဖမ်းဆီးခဲ့ကြတာမှာတိုက်ခန်းပေါ်ထဲမှာပိုးအောင်နေတဲ့အဲ့ဒီလူကအသေးခံဘုတ်ခွဲလိုက်တာကြောင့်အဆောက်အဦနေရာတချို့ပြိုကျပျက်စီးပြီးတော့လူတချို့ဒဏ်ရာရပါတယ်တိုက်ခတ်ဖို့ကြံစီသူဟာအာရဗ်စစ်သည်ကြောအဖွဲ့နဲ့အဆက်ဆက်ရှိသူဖြစ်တယ်လို့ပြောခွင့်ရဗန်ထာကီပြောပါရရှင်
တောင်ကိုရီးယားနိုင်ငံကိုမြောက်ကိုရီးယားရဲ့တိုက်ကွန်ဒိုတုပ်ပြအဖွဲ့လာရောက်ပြီးတော့ရှင်ပြန်ချင်းအဖြစ်အားကစားကိုအသုံးပြုပြီးတော့ဆွေးနွေးစကားပြောဆိုမှုတွေပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာအောင်လက်ရှိနှစ်နိုင်ငံကြားဖြစ်ပေါ်နေတဲ့တင်းမာမှုတွေရောကြသွားစေနိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့တောင်ကိုရီးယားသမ္မတကပြောကြားလိုက်ပါတယ
်
ဆွန်လာ25ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေနဲ့ဦးစာမိုးဝီတို့ကြီးညာပေးသွားတာပါအခုမြန်မာပြည်ကိုကလေးစစ်သား၃နဲ့နိုင်ငံစီးရင်ကပယ်ဖျက်ဖို့အချိန်တန်ပြီလားဆိုတာကြည့်ကြရအောင်ပါအမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သား၃ပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့စဉ်းစားနေတာဟာအချိန်မတန်သေးတဲ့လှုပ်ရက်ဖြစ်ကြောင်း HRW အဖွဲ့ကဝေဖန်လိုက်ပါတယ်မြန်မာနဲ့အီရတ်ကိုကလေးစစ်သား၃ပြုတဲ့နိုင်ငံတွေစီးရင်ကနေပယ်ဖျက်ဖို့အမေရိကန်နိုင်ငံဂျာယီဝန်ကြီး Rex Tillerson ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာအခုလိုတုံ့ပြန်လိုက်တာပါဒီအကြောင်းကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်
အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖို့လိုလားတဲ့လက္ခဏာတွေကတော့ဝန်ကြီးချုပ်မိုဒီရဲ့ခီးစင်မတိုင်ခင်ကတည်းကစတင်နေရပါပြီ။ဝန်ကြီးချုပ်ရဲ့ခီးစင်မတိုင်ခင်မှာပဲအိန္ဒိယနိုင်ငံကရင်းမြစ်တော်အလုံးလောက်မရှိတဲ့ကြေးရွာတစ်ခုကို Trump ရွာလို့နာမည်ပြောင်းလဲသတ်မှတ်လိုက်ပါတယ်။အမေရိကန်သမ္မတ Trump ရဲ့မွေးနေ့ဖြစ်တဲ့ဇွန်လ14ရက်နေ့မှာဟိန္ဒူမျိုးသားရေးဝါဒီတစုက Trump အတွက်မွေးနေ့ကိန်းမှုကြီးတစ်ခုလုပ်ပြီးတော့ပါတီပွဲလုပ်ခဲ့ကြပါတယ်။သမိုင်းတစ်လျှောက်မှာအိန္ဒိယအမေရိကန်ဆက်ဆံရေးဟာခေါင်းဆောင်အချင်းချင်းပုံကူရေးအရအကြိုက်တွေ့မှုတွေအပေါ်မှာအများကြီးမူတည်ခဲ့တာဖြစ်တယ်လို့အခုမစ္စတာမိုဒီနဲ့မစ္စတာထရမ့်တို့လည်းတယောက်နဲ့တယောက်သဘောကျနိုင်မဲ့အခြေအနေတချို့ရှိပါတယ်။သူတို့နှစ်ဦးတယောက်နဲ့တယောက်မဆုံမှုကြသေးပေမဲ့လို့နှစ်ယောက်စလုံးဟာလူမှုကွန်ရက်သုံးဆွဲရတာကိုနှစ်သက်ကြတဲ့သူတွေဖြစ်တယ်လို့ပြည်တွင်းမှာအလောက်ကန်ခွင်လန်းတွေဖန်တီးနိုင်မှုအာရုံစိုက်လှုပ်ဆောင်နေကြတဲ့သူတွေဖြစ်ပါတယ်။ East West သုတေသနအဖွဲ့ကစာတူလင်မြေကအခုလိုတုံ့တက်ပါတယ်
They are professional deal makers. To be sure, one is comes from more from a.
ခုနှစ်ယောက်စလုံးမှာစည်းစပ်ညှိနှိုင်းရမှာကျွမ်းကျင်ကြတဲ့ပညာရှင်တွေပါ။တယောက်ကတော့ပုဂ္ဂလိကကဏ္ဍကနေလာသူဖြစ်ပြီးတယောက်ကအိန္ဒိယအစိုးရနဲ့နိုင်ငံရေးပါတီနှစ်ခုစလုံးမှာအောင်မြင်စည်းစပ်ညှိနှိုင်းနေရာရခဲ့သူဖြစ်ပါတယ်။ဘယ်လိုအလုပ်ဖြစ်အောင်လုပ်ရမလဲ။ဘယ်လိုအပေးယူညှိနှိုင်းရမလဲဆိုတာသူတို့ကောင်းကောင်းကျွမ်းကျင်ကြပါတယ်
။အမေရိကန်နဲ့ကုန်သွယ်မှုမှာနိုင်ငံတချို့ဟာသွင်းကုန်ထက်ပို့ကုန်အကြီးအကျယ်ပိုးပြီးတော့များနေတာကြောင့်အဲ့ဒီနိုင်ငံတွေအနေနဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုပြန်လည်တုံ့တက်ရလိမ့်မယ်လို့ဆိုပြီးသမ္မတ Trump ကပြောထားတဲ့နိုင်ငံတွေစီးရင်မှာအိန္ဒိယနိုင်ငံလည်းပါနေတာပါ။ဒါပြင်အမေရိကန်ပြည်ထောင်စုရဲ့ပြည်ပကနေအလုပ်လုပ်ကန်ခွင့် Visa H1B နဲ့ဝင်ရောက်လာတဲ့အသူတွေကိုချမှတ်ဖို့သမ္မတ Trump ကလူဝင်မှုကြီးကြပ်ရေးဌာနကိုညွှန်ကြားချက်ထုတ်ထားတာပါ။ဒါကအိန္ဒိယရဲ့တိုးတက်လာနေတဲ့နည်းပညာလုပ်ငန်းကိုတိတိတတ်တာထိခိုက်စေမှာဖြစ်ပါတယ်။အရင်အိန္ဒိယခေါင်းဆောင်တွေနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုကြီးတွေလုပ်ခဲ့တာမှာအိန္ဒိယဘက်ကအမေရိကန်မျှော်လင့်တယ်လို့လိုက်ပါဆောင်ရွက်ခြင်းမရှိခဲ့တဲ့အတွက်အိန္ဒိယကိုဖိအားတိုးမြှင့်ပေးဖို့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကသမ္မတ Trump ကိုတိုက်တွန်းနေတာလည်းရှိပါတယ်။နိုင်ငံတော်ကုန်ထုတ်လုပ်မှုလုပ်ငန်းရှင်များအဖွဲ့က Linda Dempsey က
We have long as manufacturers sought a bigger and more improved relationship with India.
ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တွေအနေနဲ့ကျမတို့ဟာအိန္ဒိယနဲ့ပိုမိုကောင်းမွန်တဲ့ပိုးပြီးတော့ကြီးမားတဲ့ဆက်ဆံရေးတက်ကိုတည်ဆောက်ဖို့အတွက်စူးစမ်းနေတာကြားပါပြီ။ဒါပေမဲ့အခက်အခဲတွေကအများကြီးဆက်ရှိနေပြီးနောက်ထပ်အခက်အခဲအသစ်တွေတောင်ထပ်ပြီးတော့ပေါ်လာနေတာပါ
။စီးရေးသုံးအမေရိကန်အဝေးထိန်ဒရုန်းယာဉ်တွေကိုအိန္ဒိယကဒေါ်လာသန်းထောင်နဲ့ချီအကုန်ချခံဝယ်ယူဖို့စူးစမ်းနေပေမဲ့လို့သဘောတူညီချက်ကြီးကြီးမားမားထွက်ပေါ်လာနိုင်တဲ့အခြေအနေတော့မရှိပါဘူး။ရှင်းစင်းပတ်တဲ့မစ္စတာမိုဒီနဲ့မစ္စတာထရမ့်တို့နဲ့ဦးတွေ့ဆုံမှုဟာလာမယ့်နှစ်တွေအတွင်းနှစ်နိုင်ငံဆက်ဆံရေးအဆင်ပြေချောမွေ့စေမယ့်နည်းလမ်းတွေချမှတ်ဆောင်ရွက်သွားနိုင်မှုအတွက်အခွင့်အလမ်းတစ်ရပ်ပဲဖြစ်ပါတယ်လို့သုံးသပ်ပြောဆိုနေကြပါရဲ့ရှင်
ဒါကတော့ Mac Computer ပြောပြခဲ့တာပါရှင်။အမေရိကန်နဲ့အစိုးရစားကြားနှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုအခုလာမယ့်တနင်္လာနေ့အမေရိကန်သမ္မတအိမ်ပြူတော်မှာအိန္ဒိယဝန်ကြီးချုပ်နဲ့အမေရိကန်သမ္မတတို့ပထမဆုံးတွေ့ဆုံတဲ့အချိန်မှာဆွေးနွေးဖို့အတွက် အကြောင်းကိုဒီနှစ်နိုင်ငံခေါင်းဆောင်လုံးကမျှော်လင့်ထားတဲ့အကြောင်း VO ရဲ့အင်ဗျူရာသတင်းတောက်ပီတာဟိန်းလင်းပေးပို့တဲ့သတင်းဖြစ်ပါတယ်။စောစောကမိတ်ဆက်ပေးထားတဲ့ကလေးစစ်သားသတင်းအစားမှားယွင်းထုတ်လွှင့်ခဲ့တာကိုတော့အနုညွတ်တောင်းပန်ပါတယ်ရှင်။အခုကလေးစစ်သားသတင်းကိုပြန်ပြောပါဦးမယ်။အမေရိကန်ဆိုရကမြန်မာနိုင်ငံကိုကလေးစစ်သားအုံပြုတဲ့နိုင်ငံများစီးရင်ကနေပက်ဖြတ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson စဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်တဲ့အပေါ်မှာ HRW အဖွဲ့ရဲ့ဝေဖန်ခဲ့တဲ့အကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ကလေးစစ်သားစုဆောင်းမှုတွေရှိနေသေးတဲ့မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကအခုလိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့စဉ်းစားနေတာဟာမလုံသင့်တဲ့လုပ်ရဖြစ်တယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကရှုမြင်ကြောင်း HRW ပြောခွင့်ရပုဂ္ဂိုလ် Mr. John Sifton ကပြောပါတယ
် Burma they still have a poor record on child soldiers. The UN recentlydetermined that there were new cases of
မြန်မာနိုင်ငံရဲ့ကလေးစစ်သားစုဆောင်းမှုနဲ့ပတ်သက်တဲ့မှတ်တမ်းဟာအခုထိမကောင်းသေးပါဘူး။မကြာသေးခင်ကပဲမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုတွေရှိနေတယ်လို့ကုလသမဂ္ဂကပြောခဲ့တာမျိုးအခုလိုပယ်ဖျက်ပေးမယ်ဆိုတာဟာမတင့်တော်သေးပါဘူး
။မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းခံရတဲ့အခြေအနေတချို့ယောနေလာပေမဲ့ဒီလိုရုပ်သိမ်းနိုင်မယ်ဆိုရင်ကလေးသူငယ်တွေကြုံပြုတ်ခံရတာမျိုးလူအခွင့်ရေးချိုးဖောက်ခံရတာမျိုးတွေပိုများလာနိုင်တယ်လို့ HRW ကပြောပါတယ်။အမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံစီးရင်နဲ့ထယ်ထားရတာဟာဒီမိုကရေစီလမ်းကြောင်းကိုရှောင်လန်းနေတဲ့မြန်မာနိုင်ငံအတွက်စစ်တပ်ကထိန်းချုပ်ထားတဲ့အနေအထားတွေကိုထိန်းညှိနိုင်တဲ့တခုတည်းသောနီလန်းဖြစ်နေတာမို့အခုလိုပယ်ဖျက်ပေးဖို့စဉ်းစားနေတာဟာအချိန်မတန်သေးတဲ့လုပ်ရလို့ Mr. Simpton ကပြောပါတယ်
။ It's one less sanction on Burma that can be used for leverage. It's very important that the Burmese military not get the message.
ဒါစစ်တပ်ကြီးစိုးနေတဲ့မြန်မာနိုင်ငံအပေါ်ထိန်းကြီးဖို့လှုပ်ထားတာတွေကကြံနေသေးတယ်တခုတည်းသောဒဏ်ခတ်မှုပါ။သူတို့ရဲ့လုပ်ရပေါ်အမေရိကန်ကမီးစိမ်းပြပြီလို့မြန်မာစစ်တပ်ကိုအချက်ပြတာမျိုးမဖြစ်စေဖို့တိတ်ကိုအရေးကြီးပါတယ်။လက်ရှိမှာမြန်မာစစ်တပ်ကအမေရိကန်စီးရဲအကူအညီကြီးကြီးမားမားမပေးသေးတာဟာဒီကလေးစစ်သားအသုံးပြုနေတဲ့နိုင်ငံစီးရင်ထဲမှာပါဝင်နေတာကြောင့်ပါဒါမရှိရင်တော့အမေရိကန်စစ်တပ်ကမကြခင်မှာပဲမြန်မာစစ်တပ်ကအကူအညီကြီးကြီးမားမားပေးဖို့ရှိတယ်မို့ဒါဟာလုံးဝအချိန်မတန်သေးတဲ့ကိစ္စဖြစ်ပါတယ
်မြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့ဆိုတဲ့သတင်းတွေထွက်ပေါ်မလာခင်ကလေးမှာပဲဇွန်လ20ပြီးခဲ့တဲ့အင်္ဂါနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တို့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရတပ်ကရောတဘုံတပ်တွေကပါကလေးစစ်သားစုဆောင်းအသုံးပြုနေကြပါတယ်မြန်မာအစိုးရဟာ2012ခုနှစ်မှာကလေးစစ်သားအသုံးပြုမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ခြင်းကစပြီးတာဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း849ဦးကိုပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်အခုမြန်မာရေးသုံးသက်ချက်ကိုထုတ်လွှင့်ပါမယ်မြန်မာပြည်မှာလျှက်စစ်တပ်အာမလုံလောက်တာမြန်မာသဘာဝတန်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေလို့ဖြစ်ပါတယ်ဆိုတဲ့အကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါရရှင်
ဒေသင်အစိုးရ2015ဧပြီလမှာသဘောတူခဲ့တဲ့ကြောင်မီးတွေတုံတားအားပေးစက်ရုံတည်ဆောက်ရေးစီမံကိန်းတစ်ခုကိုဒီဇင်ဘာလရောက်တော့ရက်ဆိုင်လိုက်ကြောင်းလွှတ်တော်မှာကြေညာပါတယ်။မွန်ပြည်နယ်ရေးမြို့နယ်အင်းဒင်ရွာအနီးမှာတည်ဆောက်ဖို့ရည်ရွယ်တာမို့အင်းဒင်စီမံကိန်းလို့လူသိများပါတယ်။ဂျပန်တိုင်းကုမ္ပဏီရဲ့စီမံကိန်းဖြစ်ပေမဲ့ဒေသခံတွေကန့်ကွက်ဆန္ဒပြတာမို့ရက်ဆိုင်တယ်လို့ကုမ္ပဏီကကြေညာပါတယ်။တနင်္လာနေ့တိုင်းဒဝေခရိုင်ဘန်းချောင်းဒေသမှာစစ်ခရိုနီဥကြဝင်းရဲ့ကုမ္ပဏီကိုဧက2000ကျောင်းမီးသွေးတူးခွင့်ပေးတာကိုလည်းကန့်ကွက်ကြပါတယ်။မွန်ပြည်နယ်ကြိုင်မြို့မြို့နယ်မှာမော်လမြိုင်ဘီလက်မြေလုပ်ငန်းကိုတော့ဧပြီလ1ရက်နေ့ကစပြီးကျောင်းမီးသွေးလောင်စာနဲ့လေပတ်နေပြီလို့ပြည်နယ်ဝန်ကြီးချုပ်ကဇွန်လ15ရက်နေ့ကပြောဆိုကြောင်းအေယာဝတီသတင်းမှာဖော်ပြပါတယ်။ဒါပေမဲ့ဆာဖာကန်တာထုတ်လုပ်မှုအနည်းဆုံးကျောင်းမီးသွေးအမျိုးအစားကိုအင်ဒိုနီးရှားကတင်သွင်းပြီးအသုံးပြုနေတယ်လို့ဆိုပါတယ်။ကြောင်မီးသွေးဟာလူမှုဘဝကိုထိခိုက်စေပြီးအဆိပ်သင့်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်ကြပါတယ်။ဒါကြောင့်ကြောင်မီးသွေးစီမံကိန်းတိုင်းကိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်
။မော်လမြိုင်ဘီလက်မြေလုပ်ငန်းအတွက်ကြောင်မီးသွေးသုံးဓာအားပေးစက်ရုံတိဆောက်တာကိုဒေသခံကျေးရွာ17ရွာကကန့်ကွက်ကြပါတယ်။အင်ဒိုနီးရှားကတင်သွင်းတဲ့ကြောင်မီးသွေးအမျိုးအစားဖြစ်လို့မြမကြောင်မီးသွေးလောက်မဆိုးဘူးလို့အကြောင်းပြပါတယ် ကြောင်မီးသွေး၄မျိုးလောက်ရှိပေမဲ့အကြမ်းမြင်အဖြစ်အပျော်မျိုးနဲ့အမာမျိုးဆိုပြီး၂မျိုးခွဲနိုင်ပါတယ်။အပျော်စားအညူရောင်လစ်နိုက်ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထိခိုက်ဆုံးဖြစ်ပါတယ်။မြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညဉ့်ညမ်းစေပါတယ်။ကြောင်မီးသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်လို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျဲဝန်းလေလေဖြစ်ပါတယ်။တီကျစ်ကြောင်မီးသွေးကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပို့အုပ်လူငယ်အဖွဲ့က2011ခုနှစ်မှာအစီရင်ခံစာထုတ်ပြန်မှုပါတယ်။အခုအထိကန့်ကွက်နေကြတုံးဖြစ်ပါတယ
်။ကြောင်မီးသွေးသုံးဆက်ယုံစီမံကိန်းအားလုံးလူလူမှာဒေသခံတို့ရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့ကျုံးနေရပါတယ်။ရန်ကုန်တိုင်းအတွင်းမှာတော့ကြောင်မီးသွေးသုံးဆက်ယုံတိစောက်ခွင့်မပြူချောင်းသိရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်းခရိုင်မိုင်းကန်မြို့နယ်မှာတော့ဒေသခံတို့ရဲ့ကန့်ကွက်မှုကြောင့်လုပ်ငန်းရုပ်သိမ်းဖို့ကုမ္ပဏီဘက်ကသဘောတူခဲ့ပါတယ်။ကြောင်မီးသွေးတွင်တွင်ရေဝေးရေလဲဒေသတစ်တော်တွေပျက်စီးပြုံးတည်ပြီးလေယာဉ်တွေပျက်စီးလာနိုင်တာကိုရှင်းပြတဲ့အတွက်ကြောင်မီးသွေးတူဖော်မှုကိုရုပ်သိမ်းဖို့ကော်မတီဘက်ကဆုံးဖြတ်ခဲ့ကြောင်းသိရပါတ
ယ်။ဒါပေမဲ့တရံစာတနဲ့ပတ်ဝန်းကျင်ရေးရဝန်ကြီးဦးအောင်ဝင်းကကြောင်မီးသွေးဟာအန္တရာယ်မရှိဘူးလို့လွှတ်တော်မှာပြောဆိုတဲ့အတွက်မိုင်းကင်ကြောင်မီးသွေးလုပ်ငန်းကိုမကြာမီကပြန်လည်စတင်နေပြီဖြစ်ကြောင်းဇွန်လ2ရက်နေ့ထုတ်ရှမ်းတန်တော်ဆင့်မှာဖော်ပြပါရတယ်။ကြောင်မီးသွေးလုပ်ငန်းကထွက်တဲ့မီးခိုးနဲ့အမှုန့်ဟာလူမှုကိုညဉ့်ဉန်းစေတာမို့လူမှုကျန်းမာရေးကိုအန္တရာယ်ပေးတယ်လို့ပြည်သူတွေကနားလည်ထားကြပါတယ်။အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ဆိုးဟာဒေသခံတွေကိုအတော်ဒုက္ခပေးပါတယ်။ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးကိုမှပါလာတဲ့အစိတ်တက်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ဆက်ယုံတစ်ဝက်ကရွာတွေမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရာရံတဲ့ရောဂါကိုခံစားနေရတယ်လို့ဆိုပါတယ်။ဘာကြောင့်ထုတ်ခွင့်ပေးတယ်ဆိုတာစဉ်းစားစရာဖြစ်လာပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းကကြောင်မီးသွေးသုံးမဲမော့လျှက်စစ်တားပေးဆက်ယုံကထုတ်လွှင့်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့အသက်ရှူလမ်းကြောင်းယောဂအဆုတ်ကင်ဆာသွေးအစိတ်တင်တဲ့ယောဂစတဲ့ယောဂတွေကိုခံစားရသူပေါင်းထောင်ချီရှိနေပါတယ်မြန်မာပြည်မှာကြောင်မီးသွေးထုတ်ခွင့်ကိုအစ်စ်ထုတ်မပေးတော့ဘူးလို့တရားစာတက်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးကမကြမီးကပြောပါတယ်အရင်ထုတ်ခွင့်ရထားသူတွေကတော့စီကနီလာအတိုင်းလုပ်မလို့စစ်ဆေးမယ်လို့ဆိုပါတယ်။စွန့်အင်ရဖို့ကြောင်မီးသွေးအရေးကြီးပြီမယ်။လူမှုအသက်ဘေးကပိုပြီးအရေးကြီးပါတယ်။တဘာဝဓာတ်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေတာမို့မြန်မာပြည်မှာအခအသတ်နဲ့သာသုံးနိုင်ပါလေ။အခုတော့ဒီကတ်တတ်ထားတဲ့ပမာဏကုန်သွားလို့နောက်တက်မရတော့ပါဘူး။ပဝင်းကျင်ထိခိုက်တဲ့ရေအားရက်စစ်ကိုလည်းမထုတ်နိုင်ပါဘူး။ဒါကြောင့်ကြောင်မီးသွေးသုံးဓာတ်အပိစေအကြောင်းပြည်သူတွေနားလည်အောင်ရှင်းပြပြီးဒီဆောက်ဖို့စေကူကြောင်းလျှက်စစ်နယ်စွမ်းရင်ဝင်ကြီးဌာနအတွင်းဝင်က AP လက်ကပြောပါလေ။ကြောင်မီးသွေးတွေစက်ုံမှာရေသုံးတဲ့ပမာဏအလွန်များတာကြောင့်ရေဓုကိုညင်ညာစေတဲ့အပြင်ရေရှားပါမှုပြဿနာစုကိုလည်းဖြစ်စေနိုင်ပါလေခင်ဗျာ
။ဥရောပခင်ရဲ့မြန်မာရေသုံးတက်ချက်ဖြစ်ပါတယ်။အခုဒေါ်လလတ်သက်စီစဉ်ပို့ချထားတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါရှင်။
ဒီမှာ English American Second မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမအဦးဆုံး
Keep tabs on
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက KEEP keep ကထားတာ TABS tabs ကစီးရင်မှတ်တာ ON on ကတခုခုအပေါ်ဒါမှမဟုတ်တခုခုနဲ့ပတ်သက်လို့လို့အဓိပ္ပာယ်ရတဲ့အတွက်ကြောင့်စသုခွင့်ရဲ့တရအဓိပ္ပာယ်ကတော့တခုခုနဲ့ပတ်သက်လို့စီးရင်မှတ်ထားတာဖြစ်ပါတယ်ဒီတုန်းက19ရာစုကအမေရိကန်ပြည်တော်စုမှာထိုစဉ်ကအရက်ဘားတွေမှာဘယ်သူကဘယ်နှခွက်တောက်တယ်ဆိုတာကိုသိနိုင်ဖို့အတွက်အရက်ဘားတွေမှာအရက်ငှဲ့ပေးတဲ့အရက်ရောင်းတဲ့ဘားတင်တက်ကမှတ်ရမှာ tablet လို့ခေါ်တဲ့ကျမတို့မြန်မာမှာတော့ကြောက်တင်ပုံးနဲ့တူတဲ့မှတ်စရာပေါ်မှာမှတ်ရကနေဒီအသုံးဆင်းသက်လာတာပါ TABLET tablet ကိုအတူကောက် TABS tabs လို့အသုံးပြုရကစီးရင်မှတ်ရမှာTo keep tabs on ဆိုပြီးတော့အသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom ဆိုရဲတော့ right ဒီဘက်ကတော့လူတူဦးဒါမှမဟုတ်ကိစ္စတစ်ခုခုနဲ့ပတ်သက်လို့အခြေအနေပဲလို့ရှိတယ်ဆိုတာကိုအဓိကတည်တည်ချာချာစောင့်ကြည့်တာဖြစ်ပါတယ်။ဒ
ီသုံးကိုရောမရှိဗက်တီကန်နန်းတော်မှာနေတဲ့ကာဒီနယ်ယဟမတ်တွေကိုပိုယဟမင်းကြီးဖရန်စစ်ကယဟမတ်တွေခီးထွက်ရင်ဘယ်ကိုသွားတယ်ဘယ်တော့သွားမယ်ဆိုတာကိုသူ့ကိုကြိုတင်အသိပေးရမယ်လို့ညင်ကြားချက်ထုတ်ခဲ့ရမှာသတင်းမီဒီယာတွေကပိုယဟမင်းကြီးဟာကာဒီနယ်စီဖြစ်တဲ့ယဟမတ်တွေရဲ့သွာလာလှုပ်ရှားမှုတွေကိုအနိကဆောင်ချီနေတယ်ဆိုပြီးတော့ to keep tabs on ဆိုတာကိုသတင်းကောင်းကြီးတွေမှာရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John was annoyed when he found out his boss was keeping tabs on him at work
John ကသူ့ဆရာသမားကအလုပ်မှာသူ့ဘာတွေလုပ်နေတယ်ဆိုတာကိုအနိကဆောင်ချီနေတဲ့အတွက်ကြောင့်စိတ်တူမိနေတယ်လို့ထိပ်ပြရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John was annoyed when he found out his boss was keeping tabs on him at work.
ခုဆက်လက်ကြင်ပြပြီးမှာကတော့
flex one's muscles
ဖြစ်ပါလေ။စာလုံးပေါင်းက FLEX flex ကကွေးတာ ONE apostrophe S one's ကတူတူရောက်ရဲ့ MUSCLE muscle ကကျမတို့မြန်မာမှာတော့လူခန္ဓာကိုယ်မှာရှိတဲ့ကျွတ်သားလို့ရည်ညွှန်းပြီးစက်စစ်ခုရဲ့တိုက်ရိုက်ဒေဝေကတော့လူတူကသူ့မှာရှိတဲ့ကျွတ်သားကိုကွေးပြတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ဗလထုတ်ပြတာပဲပေါ့။ဗလထုတ်ပြတယ်ဆိုကြတဲ့ကလူတူကသူ့ပဲလောက်အားရှိတယ်ဆိုတာကိုထုတ်ကြွနိုင်တာဖြစ်တဲ့အတိုင်း ADM ဆိုတဲ့သဘိုက်ဒေဝေကတော့လူတူကသူ့မှာရှိတဲ့အာနာကိုပြတာအာနာကိုအသုံးပြတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တဏီဘန်းစကားရတော့ပါဝါပြတာနဲ့ဆင်တူတယ်လို့ဆိုရမှာပါ။စောစောကဥပမာတိုင်းမှာပဲပိုယဟမင်းကြီးဖရန်စစ်ကရောမမြို့တော်မှာရှိတဲ့ကာဒီနယ်ယဟန်အမတ်တွေကိုခီးထွက်ရမှာညွှန်ကြားချက်တွေထုတ်ခဲ့တယ်လို့ပဲနိုင်ဂျီးရီးယားမှာရှိတဲ့ကက်သလစ်ဘုန်းတော်ကြီးတွေအားလုံးလည်းပိုယဟမင်းကြီးရဲ့စကားကိုနာခံပါမယ်ဆိုတာကိုရက်30အတွင်းစာရေးသားပြီးတော့ကြောင်းကြရင်ကြားနောက်မဆိုရင်ထုတ်ပြစ်မယ်လို့သတိပေးခဲ့တာတွေရှိတဲ့အတွက်ကြောင့်သတင်းမီဒီယာတွေကပိုယဟမင်းကြီးကသူ့ရဲ့အာဏာလုပ်ပိုင်ခွင့်ကိုအသုံးပြုနေပြီဆိုပြီးတော့ flex one's muscles ကိုအသုံးပြုခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe's new position as head of our department allowed him to flex his muscles.
Joe ကကျွန်တော်တို့ရဲ့ဌာနမှူးဖြစ်လာတော့သူ့ရဲ့ယာဒူးသစ်ကြောင့်အာဏာပြနိုင်တာတွေလုပ်ခွင့်ရလာတော့တယ်လို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Joe's new position as head of our department allowed him to flex his muscles
ခုနောက်ဆုံးတင်ပြပေးမှာကတော့
roll back
ဖြစ်ပါတယ်စာလုံးပေါင်းက roll roll ကလှိမ့်တာ back back ကအနောက်ပြန်ဆိုတော့စကားခွင်မဲ့တရက်ဒီဘက်ကတော့နောက်ပြန်လှိမ့်တာဖြစ်ပါတယ် idiom ဆိုတဲ့သဘောဒီဘက်ကတော့ပြန်ရုပ်သိမ်းတာ short ချပစ်တာဖြေ short ပစ်တာစသဖြင့်ဖြစ်ပါလေဒီသုံးကိုသမ္မတ Trump ကအရင်သမ္မတဟောင်း Barack Obama လက်ထက်ကကျူဘာနဲ့ပတ်သက်လို့သမိုင်းတင်နှစ်နိုင်ငံချစ်ချည်ရေးပြန်စတင်ခဲ့ပြီးစီးပွားရေးကုန်သွယ်ရေးတန်တမာရေးအဆရှိတဲ့အခွင့်အရေးတွေကိုပေးခဲ့ရမှာအဲ့ဒီအခွင့်အရေးတချို့ကိုသမ္မတ Trump ကပြန်ရုပ်သိမ်းကန့်သတ်မယ်လို့ဇွန်လ16ရက်နေ့ကကြေညာခဲ့တဲ့အတွက်ကြောင့်လေသတင်းမီဒီယာတွေက roll back ဆိုတဲ့အသုံးကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The hotels rolled back their prices as there were less tourists visiting Myanmar during the rainy season
မြို့တွေမှာမြန်မာနိုင်ငံကိုလာရောက်ကြတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်နည်းလာတဲ့အတွက်ကြောင့် hotel တွေကဈေးနှုန်းတွေကို short ပြစ်ပေးရတယ်လို့ထိပ်ပြရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The hotels rolled back their prices as there were less tourists visiting Myanmar during the rainy season.
Idiom ba English American Saganda ma tin pya ga de idiom a thon ni ga ro
keep tabs on flex muscles roll back.
Tu phit ja ba de. Naw tadin ba ku lo chi myo ma le naw tha idiom a thon ni ko selet tin pya pe u ma mo saung myo na sin ja ba shin.
ထလလဒန်စီစဉ်ပို့ချပေးနေတဲ့အမေရိကန်စတိုင်အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင
် VOA VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရက်တင်းင်းတွင်နေမနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နိုင်ကြရမှာဖြစ်ပါတယ်။ကျူးကျော်အင်ယာတွေအရေးရှုထောင့်အစုံကနေဝင်ရောက်ဆွေးနွေးထားကြတာဖြစ်ပါတယ်ရှင်။
အညာကျမရှင်စနေညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြို့ပြပေါ်ကကျူးကျော်အိမ်ယာတွေအရေးကိစ္စလက်ရှိတိုင်းအစိုးရတွေလည်းကန့်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာဖြစ်ပြီးတော့ဒီကျူးကျော်အိမ်ယာတွေအတင်းဖြက်လိုက်ရောဒီပြဿနာကပြေလည်သွားမှာလားဒီကျူးကျော်ပြဿနာကိုအလုံးဘလို့ဝိုင်းဝန်းပြီးတော့ဖြေရှင်းကင်တွေမလဲဆိုတာကိုဆွေးနွေးသွားမှာပါပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေးလိုက်မော်ရောက်နေပြီဖြစ်ပါတယ်ဦးစီသူအောင်မြင့်တရင်စာဆရာနိုင်ငံရေးလေးလာသုံးသက်သူဖြစ်ပါတယ်ဒေါ်ဆန္ဒမင်းစိတ်ကြီးခနောင်တို့မဲဆန္ဒနဲ့အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုလည်းဖိတ်ကြားထားပါတယ်ပြီးတော့တရားလွှတ်တော်ရှင်နေရောဘတ်ဆန်အောင်ဦးစော်ရန်သူကတော့ဒီပြောင်စုတိုင်းရင်းသားတောင်သူလည်းတမများတမကအတွင်းရေးမှုဖြစ်ပြီးတော့ကျူးကျော်အရေးကိစ္စတွေကိုလိုက်ပါပြီးတော့ဆောင်ရွက်ပေးနေသူဖြစ်ပါတယ်ပြည်နိုင်ဆွေးနွေးတဲ့သူတွေအားလုံးမင်္ဂလာပါရှင်
ဟုတ်ကဲ့
ဟုတ်ကဲ့အားလုံးကြားရပါတယ်နော်ဒီကိစ္စကိုဝင်ပြီးတော့ဆွေးနွေးဖို့လေလူတော်တော်များများတယ်လီဖုန်းနံပါတ်လှမ်းပေးထားတာစာရီလည်းအများကြီးလှမ်းရေးပေးထားလို့ကျွန်တော်တို့ခက်သွက်သွက်လေးသွားပါမယ်ဒါကြောင့်မလို့ပထမဦးဆုံးဦးစီသူအောင်မြင့်ကိုအရင်တနာမှသုံးသက်ပေးစီခြင်းပါတယ်ဒီကျူးကျော်ဆိုတာဘယ်ကနေဘလို့စဖြစ်လာတာပါလဲခက်တူတူလေးသုံးသက်ပေးပါရှင
်အဲကျူးကျော်ကတော့ရန်ကုန်ကိုကြည့်ရင်လည်းသူကအမျိုးမျိုးတွေတတော်ကိုများပါတယ်ဟိုကျူးကျော်လို့တစ်ခုတည်းပြောလိုက်ရင်တော့ကိုယ်ပိုင်မြေမဟုတ်ပဲနဲ့အစိုးရပိုင်မြေဖြစ်မယ်အနာဆိုင်ရမြေဖြစ်မယ်အဲတခုခုပေါ်မှာသွားပြီးတော့ကျူးကျော်ရတာကိုဆိုတာပါအခုလောလောဆယ်လူတွေအများကြီးမြင်နေကြတဲ့ကျူးကျော်ဆိုတာကတော့အုပ်စုလိုက်ပေါ့နော်အဲဒီလိုမျိုးဟိုလေကွက်တွေပေါ်မှာတခြားသောဟိုလေယာဆက်ပြီးဝင်ခဏမြေပေါ်မှာအဲလိုကျူးကျော်တဲ့ဟာအများစုကမြင်နေကြတယ်ဒါပေမဲ့ရန်ကုန်မြို့ထဲမှာလည်းအများကြီးရှိတယ်ဗျဥပမာမြေထားဝင်းလိုနေရာမျိုးတွေမြေထားတန်လန်းတလျှောက်တွေဘုန်းတော်ကြီးကျောင်းနဲ့ကပ်ရက်နေရာတွေအတော်တော်များများမှရှိပါတယ်ကျွန်တော်အဲ့ဒါတွေအကုန်လုံးကိုခြုံငုံပြီးတော့မှကျူးကျော်လို့ခေါ်တာဖြစ်ပါလိမ့်မယ်အခုစီးရင်ကောက်ထားတာဆိုရင်လေးပင်ကျော်လို့ပြောပါတယ်ကျွန်တော်ထင်တယ်စစ်စစ်ပေါ့ပေါ့နဲ့ဒီမြို့ထဲမှာရှိနေတဲ့ဒီအသေးလေးတွေကအကုန်လုံးရှောက်ပြီးတော့ကောက်မယ်ဆိုရင်ဒီကအများကြီးများမယ်လို့ထင်ပါတယ်
ဟုတ်ကဲ့အဲ့ဒီလူတွေဘယ်ကရောက်လာကြတာလဲဦးစီစောင်းမင်
းအဲတချို့တွေကြတော့မြို့လေကောင်မှာရှိနေတဲ့အဲ့ဒီကျူးကျော်တွေကြတဲ့ခါကျတော့တချို့ဆိုနှစ်တွေတော်တော်ကြာကြပြီအဲ့ဒီဥစ္စာကျူးကျော်မှမသိဘဲနဲ့နေရင်ထိုင်ရင်လည်းသူဒီမှာစိုးစိုးမင်းမင်းနေဖြစ်သွားတာပေါ့နော်ဒါပေမဲ့မြို့ပြင်မှာရှိတဲ့ဟာတွေခုနကတော့အလုံးစုံစိတ်ရောအနားမှာရှိနေတာတွေကြတော့အဲကျွန်တော်တို့ခန့်မှန်ရတဲ့လောက်တော့အများစုကကြကြီးလက်ဒီကနေပြောင်းလာတာပဲအုပ်စုလိုက်အများကြီးပြောင်းလာကြတော့မှတ်တမ်းမှရရဆိုရင်တော့နာဂစ်ပြီးတဲ့နောက်မှာတော့ပုံများလာတယ်လို့အဲ့လိုကျွန်တော်တို့မှတ်သားမိပါတယ
်ဟုတ်ကဲ့ရှင်ဦးစီသွားမြင့်သုံးသက်ပေးတာကျေးဇူးတင်ပါတယ်ဒီမှာတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါ်ဆန္ဒမင်းကိုမေးချင်ပါတယ်ရှင်ဒီအစိုးရအနေနဲ့ဒီကျူးကျော်ကိစ္စတွေကိုဖြေရှင်းကင်တွေဖို့စူးစမ်းနေတာဘလို့အနေထားရှိပါလဲရှင်
ဟုတ်ကဲ့ကျမတို့ဒီကျူးကျော်ဆိုတဲ့ကိစ္စကတော့ကျမတို့ဒီဟို NLD အစိုးရတက်လာတဲ့အချိန်ကမှဖြစ်တာမဟုတ်ပါဘူးဒါ2017ခုနှစ်ကျမတို့ဂျာတဲ့ရေကောက်ပွဲနိုင်ပြီးတော့တော်တော်လေးကိုစားရောက်သေးကိုကဟလာဒီဆိုင်ပါရာမှာကျူးကျော်တွေအများကြီးစပြီးတော့ဖြစ်နေတာကိုကျစားပြီးတော့တတိထားမိလာပြီဟလာဒီကျူးကျော်တွေကနေပြီးတော့ပြဿနာတွေမျိုးစုံဖြစ်နေတာမျိုးကိုကျမတို့တွေ့ရတယ်ဒါကြောင့်မလို့ကျမတို့ပြီးခဲ့တဲ့အစိုးရနဲ့ပြီးခဲ့တဲ့တော်တော်မာသေးကိုကဇိုက်နမှတ်ဒီကိစ္စတွေအားလုံးကိုလာကျူးကျော်ပြဿနာကိုဖြေရှင်းပေးဖို့ကိုနည်းနည်းလေးစဖြစ်လိုက်သေးကိုကမကြာခဏအစိုးရကိုတော်တော်လေးမှလည်းတင်ပြပြီးတော့တောင်းဆိုခဲ့တာမျိုးကြီးရှိပါတယ်ဒါပေမဲ့လည်းအဲ့ဒီဟိုလက်ထက်တုံးဘဲကိုကဒီကျူးကျော်တွေကိုဟိုအစိုးရဟာထိအောင်ဖြေရှင်းပေးခဲ့ခြင်းမရှိပါဘူးအဲ့တော့ဒီပြဿနာကတဖြည်းဖြည်းနဲ့မဖြေရှင်းလာတဲ့အချိန်နောက်ပြီးတော့နေဒီမှာအလုပ်ပိုင်းခွင်လန်းတွေကရှားလာတဲ့အချိန်လူတွေမှာဒုက္ခတွေရောက်လာတဲ့အချိန်ကြတော့ဟာလာဒါထုံးစံပါပဲညိုကြီးတွေရှိတဲ့အလုပ်ပိုင်း ဆိုရင်လည်းသူတို့အတွက်ဖွင့်ပါမယ်ဆိုတဲ့နေရာတွေအားလုံးကိုရွှေပြောင်းရောက်လာကြတော့တာပါပဲအဲ့တော့ဒီ2000နဲ့ဟလာဒီ15ခုနှစ်ရဲ့နောက်ပိုင်းနေမှာတဖြည်းဖြည်းနဲ့ပိုပြီးများလာကြတယ်များလာကြတယ်ဆိုတာဟာဟလာစမှုဇုံတွေလိုနေရာမျိုးတွေမှာဒီစည်ရဲသားရက်ွက်အမျိုးတွေမှာမျိုးစုံလိုရှိတဲ့နေရာတွေမှာကျူးကျော်တွေဟာနေရာအနှံ့ပြားမှာရှိနေတာမျိုးကြီးကျွန်တော်တို့တွေ့ရှိရပါတယ်အဲ့တော့ဓာရီအားလုံးကိုအဓိကကျူးကျော်တွေရှိတဲ့ဟာကိုဟလာကျွန်တော်တို့ကိုစီရင်ပါရာရဲ့အဓိကတာဝန်ရှိတဲ့လူတွေကကိုယ့်ရဲ့မြို့နယ်မှာဟလာဘလို့ဒီလိုရောက်ရှိလာနေတယ်ရှိနေတယ်ဒါကြောင့်မလို့ဟလာတကယ်ကျူးရင်တကယ်ဖြတ်ပါမယ်လို့သူတို့မှာတာဝန်ရှိလို့ကြောထားပေမဲ့လေတကယ်တမ်းကျတော့ဟလာသက်ဆိုင်ရာဒေသအနာပိုင်းတွေဟာအလုံးမလုံးတဲ့အတွက်ဟလာဒီလိုကျူးကျော်တွေအားလုံးကတစ်ချိန်ချင်းနဲ့တိုးပြီးတော့ညံ့ကျလာတယ်ဆိုတာမျိုးဟိုကျမတို့ပြရပါတယ်ဒါကြောင့်မလို့လေဒီပေါ့နော် NLD ဆိုတာလက်ထက်မှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့တာဝန်ကိုစားရလာတဲ့ဓာမျိုးဖြစ်နေပါတယ်။ဒါကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ကလည်းကျူးကျော်နဲ့သက်သက်ပြီးပုံမာရတွေဆမှတ်ခဲ့တယ်။ကောင်းမွန်တဲ့စေတနာနဲ့ပဲဒီကျူးကျော်တွေဟာငါတို့ရဲ့လက်ရှိမြန်မာနိုင်ငံသားတွေပဲဖြစ်တယ်။ဒါကြောင့်မလို့ဒီဟာတွေကိုလက်လွတ်တပယ်ဟိုလိုစားနဲ့ထိုးပြီးတော့ဟလာဖြည့်ရှင်းမမီးနဲ့မဖြည့်ရှင်းဘူး။သူတို့တွေဟာငါတို့နိုင်ငံသားတွေပဲဖြစ်တဲ့အတွက်ဟလာသူတို့အတွက်ကောင်းမွန်တဲ့ဒီမှန်တွေအနာဂတ်အတွက်ပြန်လည်အသုံးချနိုင်တဲ့အင်အားတွေဖြစ်လာဖို့ကိုမူဝါဒတွေဆမှတ်ပေးတယ်။အဲ့ဒီအတွက်ကျူးကျော်စင်စာပြီးတော့ကောက်တဲ့အုံငန်းတွေကိုကျွန်တော်တို့စာပြီးတော့လုပ်ဆောင်မှာဖြစ်ပါတယ်
။ဟုတ်ကဲ့။စည်ရင်ကောက်တဲ့အခြေအနေမှာရောဒီအောင်မြင်မှုရပါလားရှင်။ဘလို့အခက်ခဲတွေကြုံနေရပါလဲ
။အဲတကယ်တမ်းဟိုငကိုလုံးကတော့ပေါ့နော်ဟိုပြောင်းမှန်းထားတာဟာဟိုစည်ရင်ကောက်တော့ကျူးကျော်တဲ့လူတွေဟာတကယ်မရှိလို့ကျူးကျော်တယ်လို့ကျွန်တော်တို့ထင်ပါတယ်။ဒါကြောင့်မလို့လေအစ်မှန်နေစရာထိုင်စရာမရှိဘူးဆိုတဲ့လူတွေကိုဟလာနေစရာထိုင်စရာဖန်တီးပေးမယ်အလုပ်ကိုင်းတွေဖန်တီးပေးမယ်သူတို့အတွက်ကိုလည်းဟလာသူတို့ရဲ့အင်အားတွေကိုလည်းပြန်လဲအသုံးချနိုင်တဲ့နေရာတွေမှာအလုပ်ကိုင်းဖန်တီးပြီးတော့နေစရာကိုဖန်တီးပေးနိုင်တဲ့အခြေအနေလောက်ဆောင်မှုကိုကျူးကျော်အင်အားကိုကျွန်တော်တို့စတင်ပြီးတော့ဟလာစီးရင်အင်းတွေကိုခူညီပေးမယ်အဖွဲ့အစည်းတစ်ခုနဲ့ဝင်းကျုပ်ကစတင်ပြီးတော့ဟိုဆောင်ရွက်လာတာတန်းကြတော့ဒီတကယ်ကိုနေစရာထိုင်စရာမရှိတဲ့ကျူးကျော်ဘဝကနေပြီးတော့စီးပွားစစ်ကျူးကျော်လာဟာတွေကလည်းအများကြီးဖြစ်နေတာမျိုးတွေ့ရပါတယ်။ဒါကြောင့်မလို့လေဟလာဒီအစိုးရရန်ကုန်တိုင်းနေသားကြီးအစိုးရအနေနဲ့စီးပွားစစ်ကျူးကျော်တဲ့လူတွေကိုလည်းဟလာတကယ်သာစီးပွားစစ်ကျူးကျော်တာမျိုးကိုစစ်ဆေးတွေ့ရှိရရင်လည်းဟလာအဖြစ်ပေးအရေးယူမယ်လို့ဟလာဟိုကြေညာချက်တွေထုတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုကြေညာချက်ဖြစ်နေတဲ့လူတွေဟာကျူးကျော်ဆိုတဲ့ဟလာလက်မှတ်ကလေးစစ်လေးကလေးထုတ်ပေးရင်တော့ဒီစစ်လက်ပြားတွေကို30 30 နဲ့ပြန်လဲရောင်းစားနေတဲ့အခါမျိုးတွေတွေ့လာတဲ့အခါကျတော့ရန်ကုန်တိုင်းဒေသကြီးအစိုးရကလုံဆောင်ပေးမဲ့စေတနာမျိုးကိုအလွဲသုံးစားလုပ်တဲ့ဆိုတဲ့အခြေအနေမျိုးရောက်နေတယ်လို့ကျွန်တော်တို့တွေ့ရပါတယ
်။ဟုတ်ကဲ့ဒေါက်ဆန်နာမင်းကျေးဇူးတင်ပါတယ်ရှင်။ဒီမှာရှေ့နေကြီးရောဘတ်ဆန်အောင်မေးချင်ပါတယ်။ဒီကျူးကျော်ပြဿနာဖြစ်ရှင်းရေးအတွက်အစိုးရကဆောင်ရွက်နေရပေါ့နော်။ဒီဆောင်ရွက်နေတာတွေကိုကြည့်ရင်ဥပဒေပိုင်းကနေပြီးတော့ပြည့်စုံမှုရှိပါလား။ဒါမှမဟုတ်လိုအပ်မှုတွေရှိလားရှိမယ်ဆိုရင်လည်းဘလို့အပိုင်းမှာအားနည်းချက်တွေရှိလဲဆိုတာနည်းနည်းလေးဥရေပိုင်းကနေသုံးသပ်ပေးပါရှင
်ကျွန်တော်ပြောချင်တာကတော့ဒီကျူးကျော်ပြဿနာကဒုတိယကမ္ဘာစစ်ပြီးတည်းကပေါ်ပေါက်လာခဲ့တာပါဒါပေမဲ့လို့ပိုဆိုးလာတာက1988ခုနှစ်နောက်ပိုင်းဆက်အာဏာရှင်ဒီလက်ထက်မှာလေသိမ်းမြေသိမ်းဒီကိစ္စတွေကြောင့်နာကင်းနဲ့ပေါင်းပြီးမြို့တက်ပြီးနေစရာရစရာမရှိတော့တံပတ်ကိုရှိတဲ့ပတ်စံလေးနဲ့ရိုးရိုးသားသားအဝယ်မှပြီးနေကြတဲ့လူတွေကအများစုပါဟိုအဖွဲ့ဒီအဖွဲ့တွေရဲ့အချိန်ဩဇာတွေနဲ့မျိုးရီကိုလိန်ညာရောက်စားတဲ့လူတွေကြောင့်နော်မရှိစင်းရဲသားတွေအခုမိုးတွင်းကာလကြီးကြောင်းကြပြီးမှအိုးမဲ့အိမ်မဲ့ဖြစ်ရတာကတော့ဝန်းနေချီဝဲစီရကိစ္စပါကိုယ်ရေကြောင်းအရာဒါကိုတိတိကျကျလုပ်နေကြပါလေအဲ့လိုမဟုတ်ပဲခစ်တဲ့အိမ်ကြီးပြစွားရှင်နေနဲ့ပွားပြီးတော့အိမ်ကြီးတွန်းလာဖြစ်စသည်တွေကတော့မကောင်းဘူးလို့ပဲပြောချင်တယ်နော်ကျူးကျော်တဲ့အခါမှာစီးပွားပြီးကျူးကျော်တွေကိုဒီ SBO စာသုံးလုံးလို့စာရပါလို့ဆိုတဲ့ထောက်တိုင်းရပုံကူကြီးကအမြင်မပြတ်လေးလာပြီးတော့ဥပဒေကြောင့်ညအရေးယူဆောင်ရွက်ရေးကိုမလုပ်ဘဲနဲ့ရှိသမျှလိုအကုန်လုံးကိုသိမ်းကျုံပြီးတော့တွန်းလှန်ဖြိုဖျက်တော့ဒီအနည်းစုစီးပွားရေးသမားတွေကြောင့်တစ်မျိုးလုံးကို စ်စိန်တောင်နဲ့အပြိုင်အုံရောကာပြီးဒုက္ခပေးသလိုဖြစ်နေတယ်။အဲ့တော့ပြည်သူလူထုကြားမှာတော်တော်လေးကိုစိတ်မချမ်းမြေ့ဖြစ်ရပါတယ်။နော်အဲ့တော့ဥပဒေကြောင့်ရတကယ်အလွဲသုံးစားလုပ်နေတဲ့စီးပွားရေးကျူးကျော်တွေကိုအဲ့ဒီလိုထောက်လှမ်းရေးတွေကနိုင်ငံရေးသမားတွေကိုနောက်ကိုလိုက်တယ်လို့တက်တက်မကွာအပြည်လဲလိုက်မယ်ဆိုရင်သူတို့မလုပ်ရဲဘူးဗျ။အဲ့ဒီလိုလုပ်စီကျင်တာအခုကအဲ့ကြုံပြီးတော့တွန်းလှန်လိုက်တော့တကယ်ဒုက္ခရောက်နေတဲ့မြင်မဲ့ရာမဲ့တွေကလဲရဟုတခိုးတောင်းပြီးနူရဝဲဆွဲသလိုကြီးမားတဲ့ဒုက္ခဇိုးတွေညီဆိုင်နေရပါတယ်အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ
်ကျေးဇူးတင်ပါတယ်ရှင်အဲရှင်နေကြီးရောဘတ်ဆန်အောင်ပြောတော့တာပါဒီမှာဦးစော်ရန်ကဒီကျူးကျော်ရဲ့အခွင့်အရေးကိုကာကွယ်လှုပ်ဆောင်နေတဲ့သူမလို့ဟိုဒီမှာမေးချင်ပါတယ်ဟိုမေးဖို့မေးခွန်းကလည်းရှိပါတယ်ဒါပေမဲ့ကြားဖြတ်ပြီးတော့မေးချင်တာကအပေါ်မှာဒေါ်ဆန္ဒမင်းတို့ရှင်နေကြီးရောဘတ်ဆန်အောင်တို့ပြောသွားတယ်စီးပွားဖြစ်ကျူးကျော်ဆိုတာအလုံးနားထောင်တဲ့သူတွေလည်းသိချာနေနေလေးသိသွားအောင်လို့စီးပွားဖြစ်ကျူးကျော်ဆိုတာတကယ်တမ်းဟိုကျူးကျော်တဲ့သူတွေနဲ့ဗာများကွာခြားလဲပြောပါရှင
်ကျွန်တော်ကတော့ဒီဥစ္စာကိုစီးပွားဖြစ်ကျူးကျော်ဆိုရတာကဒါကအစိုးရနဲ့အခုလှုပ်ဆောင်တဲ့လူတွေကနေပြီးတော့ကျွန်တော်တို့ဒီဝါဟာတစ်ခုတက်ပြီးတော့ပြောလိုက်တာပဲဖြစ်ပါတယ်ရုပ်စာကအဓိကကြပါအောင်ဒါစီးပွားရေးကျူးကျော်ဆိုတာလုံးဝအဓိကမကြဘူးအဓိကကြတာကတော့ကျွန်တော်တို့ဒီကြေတနာကိုရှင်းတဲ့နေရာမှာကျွန်တော်တို့ကဒီကျူးကျော်ဒီဘယ်ကစတင်ပေါ်ပေါက်လာတယ်ဘလို့ရှင်းမလဲဆိုတာဒီလက်ရှိဖြစ်ပေါ်နေတဲ့ကျူးကျော်ပြဿနာကိုရှင်းမယ်ဆိုလို့ရှိရင်လက်ရှိဖြစ်ပေါ်နေတဲ့လက်ရှိနေတဲ့ဒီလူတို့ရဲ့ဘဝကိုကွန်ကျိုးတုတ်တက်စေလို့တဲ့စနစ်တကျဖြစ်စေလို့တဲ့နိုင်ငံမှာရှိတဲ့မြေမဲ့ရမဲ့ဒီလူတွေမြေရစေလို့တဲ့စေတနာနဲ့ရှင်းတာမျိုးပဲဖြစ်ရမှာပါဘုရားကစီးပွားပြည့်ကျူးကျော်ဆိုတာကအဲ့ဒီမှာမြေခွဲကိုသွားပြီးတော့သက်သာဦးတည်လိုက်တယ်တည်ပြီးတော့ရောင်းစားတယ်ပေါ့ဗျာရောင်းစားတယ်အဆင့်ဆင့်ရောင်းစားတယ်ရောင်းတဲ့လူကထပ်ရောင်းတယ်ဒါတွေကိုပြောတာပါအဲ့ဒါကကျွန်တော်တို့လေ့လာကြည့်တော့လူနည်းစုရှိကောင်းရှိပါတယ်တိုးတော့ဒါတွေကိုရှင်းမယ်ဆိုရင်ဒီလူတွေကိုတိုင်းတွေဖို့ကလွယ်လွယ်လေးပါဆရာရောဘတ်ဆောင်းပြောသလိုအစိုးရရန်တရားကြီးတစ်ခုလုံးကငါတို့တုံးလိုက်လို့ရပါတယ်ပြောချင်တာကကျွန်တော်တို့ကဟလာဒီစီးပွားရေးကျူးကိုရှင်းတာဒီပဲဖြစ်ဖြစ်ဘယ်နှကကျူးပြဿနာကြီးတစ်ခုလုံးကိုရှင်းတာပဲဖြစ်ဖြစ်လက်ရှိအခြေအနေကနေပြီးတော့ဟိုကောင်းတဲ့အခြေအနေရအောင်ရှင်းတာမျိုးပဲဖြစ်ရပါမယ်ဟလာဒီနေရာဒီလူတွေမရှိရောပြီးရောငါတို့တာဝန်ချေပြီးဒီလူတွေဘလို့နေနေဆိုပြီးရှင်းတာမျိုးဒီဒါလူသားလဲမဆန်တယ်လို့နောက်တစ်ခါကျွန်တော်တို့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေနဲ့လည်းဆန့်ကျင်နေပါတယ်အခုသမရထုတ်လိုက်တဲ့ကျွန်တော်တို့နိုင်ငံသားအခွင့်အရေးတွေလည်းဆန့်ကျင်နေပါတယ်ကျွန်တော်ဆိုလိုတာကဒီလူတွေကနိုင်ငံသားအခွင့်အရေးကိုပါတဲ့အချက်လက်တွေဥပဒေတိုင်းလောက်ကောင်းလောက်ချိန်မှလောက်ပါလိမ့်မယ်သို့တော့ဒါတွေကိုကျွန်တော်တို့ကနိုင်ငံသားအခွင့်အရေးနဲ့ညီအောင်ညီအပိုင်ဆိုင်ခွင့်တွေရအောင်လုပ်ပေးရမှာကအစိုးရတောင်းပဲဖြစ်ပါတယ်အခုဆိုလို့ရှိရင်ဒီနေ့ကျွန်တော်တို့သိခဲ့ရပါတယ်ကျွန်တော်တို့အဲရဲမော်မှာရှိတဲ့ဖုံးတော်ကြီးတောင်းမှာလူ900လောက်ကိုစုပ်ပဆက်ဖြစ်တယ်လို့နေနေရပါတယ်မိုးရရရွာတဲ့ခြင်ရကြိုက်တယ်နောက်တခြားနေရာတွေမှာလည်းရှိပါတယ်လူရကိုအိမ်ကဖြတ်ထားတဲ့ပစ္စည်းတောင်မှာအခုမိုးရထဲမှာတဲစီအင်းအားလည်းမရှိလို့ဖြစ်ထားကြရပါတယ်တချို့မြေသားပုံတွေအောက်ကိုရောက်သွားတာရှိပါတယ်ဒါတွေဟာကျွန်တော်တို့နိုင်ငံသားတွေပါဒီဟာတွေကိုကျွန်တော်တို့ကာကွယ်ရမယ်စောင့်ရှောက်ရမယ်နောက်တစ်ခါကျွန်တော်တို့အခုသက်ဆိုင်ရာအစိုးရရာရှိတွေနဲ့အမှတ်မင်းတွေကလည်းဒါတွေကဘလို့ဖြစ်တယ်လဲဟာလားဒီအရေးကိုရှင်းကြမယ်ကျွန်တော်တို့ကျမတို့ကခင်ဗျားတို့ရွေချက်တစ်ခုနဲ့လောက်တာကောင်းမွန်ဖို့လောက်တာဖြစ်တဲ့အတွက်ဒါတွေဒီလိုဖြစ်တာတွေကျွန်တော်တို့ကဘာတောင်းယူနိုင်တယ်ဆိုတာကိုအစိုးရအနေနဲ့အခုလောက်တဲ့လူတွေကတောင်းယူရမှာဖြစ်ပါတယ်ဟုတ်လားသူတို့ဆိုတာလဲကျွန်တော်တို့ကဒီမြို့နယ်ဒီအခုဖြစ်လာတဲ့အကြောင်းအရာတော်တွေတောင်းတွေကနေတက်လာတာကတော့ကျွန်တော်တို့ဓာတ်ကြောင်တက်လာတာလေယာလုံးကနေမဖွင့်ပြိုးတက်လာတာဟုတ်လားနောက်မြေသိမ်းကားလို့တက်လာတာဒီပြဿနာတွေကိုလည်းအရင်ရှင်းမှကျွန်တော်ဓာရီအစီအပြေမှာဖြစ်ပါတယ်။
ဟုတ်ကဲ့အဓိကတော့တိုင်းပြည်မှာဖွံ့ဖြိုးတိုးတက်မှုနောက်ကျနေလို့ဒီစီးပွားရေးပြဿနာတွေကြောင့်ဟိုနေမြေရွှေ့ပြောင်းရတဲ့သူတွေကနေကျူးကျော်ဖြစ်လာတာဆိုပြီးတော့ကျမတို့ဒီ POA မြန်မာစာမျက်နှာရဲ့ Facebook မှာရေးကြတဲ့စာရေးရှိပါရဲ့အကုန်လုံးတော့ဖတ်ပြဖို့အချိန်မလောက်လို့ပါ။ဥစော်ရောင်နောက်ပိုင်းမှာအရေးကနေထွက်ပေါ်လာတဲ့မေးခွန်းကိုဆက်မေးဖို့ရှိပါတယ်။ဒါပေမဲ့အခုတော့ကျမတို့ဟိုဒီစောင့်နေတဲ့ဒီမေးပါဝင်ပြီးတော့ဆွေးနွေးခြင်းတဲ့သူတွေကိုအရင်ခေါ်ခြင်းပါတယ်ရှင်။ပထမဦးဆုံးကိုကျော်စိုးမင်နီဆိုတာပြည်နယ်ကပါသူကဝင်ရောက်ဆွေးနွေးခြင်းနဲ့ဆိုပြီး VOU ဆက်သွယ်လာပါတယ်ကိုကျော်ဆိုးကြားရပါလား
ဟုတ်ကဲ့ကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားရပါတယ်ကိုကျော်ဆိုးရေဒီမှာပင်တိုင်းဆွေးနွေးတဲ့သူတွေအကုန်လုံးလေးလိုင်းပေါ်မှာရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးပါမယ်ခင်ဗျာဟိုဒီကျူးကျော်ဆိုတဲ့ဟာကဗျာအမေရိကန်မှာလေးကြာဟုံးမလဲလို့ခေါ်တာပေါ့ဗျာဒါကတော့နိုင်ငံတိုင်းမှာရှိတယ်မြန်မာပြည်မှာကြာတော့ဒါကျူးကျော်လို့ခေါ်တယ်ဒါကျူးကျော်ရတဲ့အကြောင်းရင်းကဆင်းရဲမွေးတေမုံလို့ပြောလို့ရှိရင်တော့ရတာပေါ့ဒါပေမဲ့မပြည့်စုံဘူးဗျ
ဒီကျူးကျော်ဖြစ်ရတဲ့အကြောင်းရင်းကမြေသိမ်းရသိမ်းနဲ့လေအခြေခံတယ်ပြီးတော့ရန်ကုန်မြို့မှာဒီမှာဒီတောင်းလာမရောက်လာလို့ဟိုဟာဥနေဝင်တဲ့ခါကကြေးတဲ့ခါမှာအဲ့မှာမြေလွကွင်းတွေရှိတယ်အဲ့မြေလွကွင်းတွေကအစွေးရကနေပြီးတော့ဟိုဥတည်စဉ်ဆိုရဆင်းဟိုစစ်ဆိုရဆင်းခံဒီမှာအဲ့ကောင်ကိုဟိုအကွက်ခါပြီးတော့သူတို့ချင်းချင်းဟိုဟာ general offer လို့ခေါ်တဲ့တရားဟိုဘယ်လိုခေါ်မလဲအဲဒီလိုလေလံပြတဲ့စနစ်မဟုတ်ဘဲနဲ့လက်တွေ့ပြီးတော့တရားဝင်လေလံပြတဲ့ဆိုတဲ့ပုံစံမျိုးနဲ့လုပ်တဲ့အတွက်ဒီမှာဟိုမြေခွက်တွေရှားပါပြီးတော့ဟိုလူတယောက်ရဲ့ခရိုနီတွေလက်ထဲမှာသူတို့ရဲ့ပတ်သက်ရဲ့ပတ်သက်ကြောင့်တွေလက်ထဲမှာမြေဧကတွေယာနဲ့ရှိပြီးဖြစ်သွားတဲ့ခါကျတော့ဒါရေကုန်မြို့မှာအိမ်ချမ်းမြေဇင်းလုံးကြီးမြင့်တယ်အိမ်မခါစင်ကြီးမြင့်တယ်လူတွေမှုရင်းကြီးမော်တာနေပြီးတော့ကျူးကျော်ဖြစ်သွားတာပေါ့ဗျာအဓိကအဲ့မှာအခြေခံလဲဆိုတော့ခုနကကျော်စင်နာမင်းပြောတယ်ဟိုကဒီကျူးကျော်တွေကိုစလစ်ရောင်းသွားတယ်ဆိုတဲ့ဟာဒါလုံးဝအတိတ်ပဲရှိဘူးစလစ်ဆိုတာပံမိမိရဲ့သဘောတဘာဝရဒါကိုရောင်းသွားလို့မရဘူးရောင်းသွားတယ်ဆိုလို့ရှိရင်နာမည်ပါတယ်အဲ့နာမည်ရောင်းသွားလို့ရှိရင်အဲ့ဒါတရားဝင်ဖြစ်သွားပြီဝေတဲ့ကောင်လေးဆုံးဆုံးပြီးရတာဒါတွေကိုဟိုက
โอเคအစိုးရဘက်ကလည်းဒီဟာတွေကတရားမဝင်ဟိုစာလုတ်တယ်လုတ်ရက်တွေဆိုတာခုနဒေါ်ဆန်နာမင်းပြောသွားတဲ့အထက်မှာပါပါတယ်အခုဒီလေးလိုင်းပေါ်မှာနောက်ထပ်စောင့်နေတဲ့သောရရှင်တယောက်ကမောင်ဒသနာဖြစ်ပါတယ်ကြားရပါလားရှင
်ဟုတ်ကဲ့ကြား
ပါဟုတ်ကဲ့ချစ်ချစ်လေးလေးဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်เนา
ะဟုတ်ကဲ့အခုကျွန်တော်တို့နိုင်ငံဆင်းနေတဲ့တိကျရတနာဆိုတာအကြီးကြီးရတာဆိုးရည်နဲ့ခလုတ်နဲ့လုတ်ပါတဲ့ရတနာလေးပဲဒါပေမဲ့အခုကျူးကျော်တွေကိုရှင်းရှင်းနဲ့နေအောင်ဟာအစိုးရဆက်ဆက်ကလုတ်တဲ့ဟာကတအုပ်နဲ့ကျင်းတဲ့ဟာဒီကျူးကျော်ကြီးဆက်စည်းလာပဲရှိတယ်သို့ရဲဒီကျူးကျော်ကြီးကိုအာဆက်လက်ကြရတယ်အဲဒီနေရာချထားပြရတယ်ဟိုတိုင်းရှားတယ်နောက်တစ်ချက်ကဘာရှိလဲဆိုလို့ရှိရင်ဒီကျူးကျော်ကြီးကိုအာဟိုဒီတရားကြီးရောက်စားသွားတဲ့ဟာလေဟိုကျူဟိုဒီခြားဆိုင်နဲ့ပေါင်းပြီးတော့ရောက်စားသွားတဲ့ဟိုတဲ့ကိုယ်ကားကြီးကိုဆက်စည်းတာအခုချိန်ကြီးဟိုဥပဒေနဲ့မတူရသေးဘူးဒီကဲသူဒီလိုသာဒီကျူးကျော်တွေကိုအော်တော့ရည်ရောင်းစားသွားတဲ့လူတွေကိုအရင်ဆုံးဖမ်းရတယ်။နောက်တစ်ခုကဒီကျူးကျော်ဆိုတာကတော့ဒါကြီးဆိုင်ကလုန်းချိထားတဲ့လူတွေနောက်တစ်ခါအဲတဲကိုရာထောင်းချီအေးကြီးကိုဝယ်ထားတဲ့လူတွေကိုအရင်ဆုံးခွဲထုတ်ပါဦး။ခွဲထုတ်တဲ့အခါကျကျွန်တော်တို့ရှင်းရှင်းနဲ့ထွက်ပါဦး။အဲ့တော့တကယ်အဖွဲ့တကယ်ဟိုဝင်းနဲ့အော်ဂန်နီထိုင်နေတဲ့လူတွေနဲ့အခုကရှေ့ရောက်လာတဲ့လူတွေနဲ့ဆိုတာခွဲထုတ်လို့ရပါမယ်။အဲ့တော့တစ်ဆင့်ခွဲထုတ်ပြီးတော့ကအဲ့လိုနေရတကယ်ဘိုင်ဆိုင်မှုအဖွဲ့အစည်းနဲ့နေတဲ့လူတွေကိုသိချင်ရချထားပြီးအဲ့ဒါဒီတိုင်းကမ္ဘာကနဒီခရိုနီနဲ့အောင်းပြီးတော့ပွဲလိုက်နဲ့အောင်းပြီးတော့ကျွကျော်လာတဲ့လူတွေကြတော့တကယ်ရှင်းတော့အဲ့ဒါဆိုတော့နေတော့တော့အဆင်ကြီးတယ်တော့နေတော့အခုအစိုးရလက္ခဏာအောင်ရှေ့လေဆိုကြည့်အစိုးရကရဲလည်းမရှိဘူးစစ်တပ်လည်းမရှိဘူးထောင်ပိုင်းလည်းမရှိဘူးအစိုးရရဲ့နောက်ကအစိုးရကသူကဒုဒုအားသက်နဲ့တောင်းနေရတယ်
ဒါကတော့မောင်ဒသနာသူ့ရဲ့အမြင်ဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်။အခုနောက်ထပ်ဒီစာရေးလာတဲ့ email ကနေစာရေးလာတဲ့သောရရှင်ဟိုတန်လွင်စီသူတဲ့ဟိုခေတ္တအော်စတြေးလျပါအဲ့ဒါကိုရန်နိုင် email ကနေပြီးတော့ရေးလာတဲ့စာလေးဖတ်ပြပေးပါရှင်
။ဟုတ်ကဲ့ပါ။ကျူးကျော်ကိစ္စဟာအိန္ဒိဖြစ်လိုက်ုံနဲ့မပြီးပါဘူး။ကျူးကျော်ကိစ္စကိုလေ့လာကြည့်ရင်နှမျိုးတွေ့ပါတယ်။စီးပွားပြည့်ကျူးနဲ့တကယ်ကျူးပါ။စီးပွားပြည့်ကျူးသူတွေဟာတကယ်တော့အနေစရာရှိရသားနဲ့အနေစားချောင်ကျင်လို့ပတ်စံအလကားလိုချင်လို့ကျူးသူတွေပါကျွန်တော်မေးချင်တာကသူတို့ကိုတရားစွဲဆိုဖို့ဥပဒေမရှိဘူးလားအ ਨੇ ဆုံးတော့လိန်လယ်မှုနဲ့တရားစွဲမယ်ဆိုရင်အများဆုံးပြစ်ဒဏ်ကပါလေတကယ်ကျူးဆိုတော့ကတော့အိမ်တကယ်မရှိသူတွေပါသူတို့ကိုနေရာအတီးကြပြန်လဲချပေးဖို့အစိုးရမှာတာဝန်ရှိပါတယ်နေရာရပြီးရင်လည်းပြန်လဲငားမစားရောင်းမချပဲတကယ်နေဖို့အစိုးရကထိန်းကြီးရမယ်စင်ကိုမှာအစိုးရတိုက်ခန်းကိုဝယ်ပြီးရင်ငားနဲ့အတွင်းရောင်းချခွင့်ငားရမ်းခွင့်မရှိပါဘူးဒါပေမဲ့ပြည်ထနာကအရင်စစ်အစိုးရလက်ထက်ဝန်ထမ်းတွေကိုချပေးတဲ့တောင်မြောက်တကုံကမြေခွက်တွေအကုန်လုံးလောက်နီးပါးရဲ့ပါမစ်တွေမှာချပေးချထားပေးသောမြေခွက်ကိုတစ်ဆင့်လွှဲပြောင်းရောင်းချပေါင်းနှံခွဲဝေပေးကမ်းခြင်းမပြုရဆိုတာတွေပါပါတယ်ဒါပေမဲ့ဒါတွေကိုအယောင်းဝယ်လုပ်နေကြတာပါနောက်ဆုံးပြောရရင်တော့ဒီဘူတာပဲစိုက်မှာပါတရားဥပဒေစိုးမိုးရင်းနဲ့အောက်တိတရားလိုက်စားတာတွေကိုတေချာမကိုင်းတွယ်နိုင်သေးတော့ဒီပြဿနာတွေအနည်းနဲ့အများရှိနေအောင်ပါပဲလို့မြင်မိပါတယ်
။ဟုတ်ကဲ့ဒီမှာသူပထမပိုင်းမှာမေးထားတဲ့တဲမှာဒီစီးပွားရေးအမျက်ထုတ်ပြီးတော့ကျူးကျော်မှုတွေကိုတရားစွဲနိုင်မလားဥပမာမရှိဘူးဥပဒေမရှိဘူးလားပေါ့နော်အနည်းဆုံးလင်းလင်းမှုနဲ့တရားစွဲမယ်ဆိုရင်တော့ဘလို့ဖြစ်တယ်မျိုးပြောလို့ရမလဲလို့မေးထားပါတယ်။အဲဒီမေးခွန်းတွေရှင်းနေရောဘတ်ဆန်းအောင်ဖြေကြားပေးပါရှင်ဘလို့ဟိုစာဥပဒေမျိုးနဲ့သူတို့အရေးယူနိုင်မှာလဲအရေးမယူနိုင်ပါဘူးလား
ရောင်းချပိုင်ခွင့်မရှိတဲ့မြေတွေကိုရောင်းချပိုင်ခွင့်ရှိတဲ့အောင်နဲ့အယောင်းဝယ်လုပ်နေတာတွေကတော့ကျွန်တော်တို့ကိုယ်တိုင်ကင်တွယ်တဲ့အမှုတွေမှာလည်းလက်တွေအားဖြင့်အမြောက်များတွေ့ရတယ်။သို့တော့အဲ့ဓာတွေနဲ့ပတ်သက်ပြီးထိန်းချောင်းမှုအတွက် အသေးစိတ်ပေါ်ထုတ်ဖို့ကသက်ဆိုင်ရာထောက်လိုင်းကြီးတွေရဲ့အကူအညီယူရမယ်ဗမာပြည်ထောက်လိုင်းကြီးတွေကဘယ်လောက်ထိအောင်တော်လဲဆိုရင်နိုင်ငံရေးဗမာတွေနဲ့ပတ်သက်ရင်တော့ရေဆုံးမြေဆုံးဈိုင်းနိုင်နဲ့စွန့်ရည်ရှိတော့ဒီကိစ္စတွေမှာတော့နေပြည်ထောက်လိုင်းကြီးတွေခရိုင်ထောက်လိုင်းကြီးတွေသူတို့ကလုပ်ရင်ဒါ420နဲ့အရေးယူလို့ရတယ်ပုံမှန်ရစရာကြီးပုံမှန်420နဲ့နင့်နာသူကတရလိုလုတ်ပြီးတော့ရဲစခန်းကိုတိုင်ရဲစခန်းကလည်းဟိုဗောလီဘောချန်ပီယံနေလို့တရားရုံးကိုတွားပါဆိုပြီးတော့ဆွဲချတာမျိုးမလုတ်ဘဲနဲ့အမှုဆွဲတင်ပေးမယ်ဆိုရင်ပြစ်ဒဏ်အပြင်ထောင်ဒဏ်9နှစ်ထိချလို့ရပါတယ်ဟု
တ်ကဲ့
ဆရာကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရေးကတော့အားမရှိဘူးဆိုတာကတချို့ခရိုင်အစ်စ်တရားသူကြီးတွေတော့မှဥပဒေကိုမကျွမ်းမကျင်နဲ့ဖြစ်နေတယ်အဲ့တော့ judicial education ကိုလည်းပြန်တည်ဆောက်ရမယ်လို့ကျွန်တော်ပြောချင်ပါ
တယ်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်သုံးသပ်ပေးတာဒီမှာတော့ရှင်ဗုဒ္ဓထောင်ကိုကျော်ရေးထားတာဖတ်ပြပေးချင်ပါတယ်ကျူးကျော်ပြည်သူတွေကိစ္စပြည့်လဲဖို့အစိုးရကိုယ်တိုင်တိုင်းသူပြည်သားများအပေါ်မှာစေနာရှိဖို့လိုအပ်ပါတယ်ရန်ကုန်မြို့အနီးတစ်ဝိုက်မြို့သစ်တည်ဆောက်ခြင်းအင်အားသစ်တွေဆောက်လုပ်ခြင်းသာလျှင်ကျူးကျော်ပြည်သူများရဲ့ကိစ္စကိုဖြေရှင်းနိုင်မဲ့တစ်ခုလေးသောနည်းဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ဒီတိုက်ရိုက်လေလံအစီအစဉ်ပြီးဆုံးမှု4မိနစ်လောက်ပဲကျန်တော့တာမလို့ကျွန်မညီကုန်းချုပ်ချင်ပါတယ်ရှင်ဒီမှာဟိုဒေါ်စနာမင်းကိုပဲပြန်ပြီးတော့ဟိုမေးချင်ပါတယ်ဒီကျူးကျော်ဟိုပြဿနာကိုဖြေရှင်းဖို့အတွက်ဟိုဒီအခုအစည်းအဝေးနေကောက်နေရပေါ့နော်ဟိုတပြိုင်နက်တည်းမှာပဲဒီမိနစ်ကတော့ပြောထားတာရှိပါတယ်အစိုးရကနေပြီးတော့ဒီတကယ်ကျူးကျော်ဖြစ်တဲ့သူတွေမြင်နေရမဲ့တဲ့သူတွေအတွက်ဒီဟိုအဖို့ခတက်တာတဲ့အင်အားကြီးစောက်လုပ်ပေးမယ်ဆိုတာအေးဘက်ကအပိုင်းကတော့တပြိုင်နက်တည်းစနေပါပြီလားဒါမှမဟုတ်ဒီအစည်းအဝေးကောက်ပြီးဒီပြဿနာကြီးဖြေရှင်းပြီးတဲ့အချိန်ကိုစောက်နေပါလားရှင
်ကျမတို့ဟိုမကြင်ရပဲပေါ့နော်ပြင်တိုင်းမှာဝီကြီးဒွန်ပန်းမီစာမျိုးကတော့ဟလာကျမတို့ဟိုအိမ်ညာမရှိတဲ့လူတွေအတွက်ကိုညီအေက2000ကျော်မှာနေရာချထားပေးဖို့စီစဉ်နေပါတယ်လို့တော့ပြောပါတယ်ဒီကိစ္စကိုလွှတ်တော်ဘက်ကတော့လုံးဝမသိသေးပါဘူးလွှတ်တော်ဘက်ကလည်းတင်ပြထားခြင်းတော့လည်းမရှိသေးပါဘူးဒါကတော့ထိုးရရဲ့စီမံမှုတစ်ခုပဲလို့ကျမတို့မြင်ပါတယ်ဒါနဲ့တကယ်တမ်းကိုပေးနိုင်ရဲ့လားဟလာတစ်ခါမှဟလာနေရာထိုင်ရင်းနေစီစဉ်ပြီးလို့စီစဉ်တဲ့ဒီတော့တစ်ခါနေပြီးတော့ဖြတ်သိမ်းတာလားဆိုတော့ဟာမျိုးကိုတော့သိသေးချာချာကျွန်မမထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်မတို့ဟိုတစ်ခါမှလည်းစီစဉ်ထားတယ်ဆိုတော့ဒီနေရာကိုစီစဉ်ထားတယ်ဆိုတဲ့ဟာမျိုးကိုတော့ကျွန်မတို့လည်းမသိသေးတဲ့အတွက်ဒီတော့နေထိုင်တဲ့လူတွေကအင်အားမရှိတဲ့လူတွေကပေးမယ်ဆိုတဲ့အစီအစဉ်ကိုတော့ကျွန်မအနေနဲ့ဒါကိုအခုချိန်ကြီးရတော့ထောက်ခံပါတယ်လို့ပြောချင်လို့ရအောင်
။ကျွန်မဒီဥစီတူအောင်မြင့်ကိုပဲဟိုအဆုံးသက်သုံးသက်ခိုင်းချင်ပါလေရှင်ဟိုဥစီတို့အောင်မြင်ကဒီပြဿနာကိုဖြေရှင်းဖို့ဆိုရင်ဒီဟိုဒီနိုင်ငံတော်မှာရှိနေတဲ့ဒီအခြေခံစည်းရဲမှုတွေကနေပြီးတော့တိုးတက်အောင်လုပ်ဖို့လိုတယ်လို့ဟိုတနေ့ကပဲဥစီတို့အောင်မြင်ရဲ့သတင်းသုံးသပ်ချက်မှာပြောသွားပါတယ်အဲ့လိုလုပ်ဖို့လွယ်ကူတဲ့အနေအထားမှာရှိပါလားဥစီတို့အောင်မြင်ဟိုစားခတ်တူတူသုံးသပ်ပေးပါအ
ဲအဓိကကတော့ကြီးကျော်ကိစ္စဆိုတာကတော့ဟိုလော်လော်လေးပြောမယ်ဆိုရင်နေဇီယာနဲ့အလုတ်ကန်ရဲ့အခွင့်အလမ်းကြီးကြောင့်ပေါ်လာတဲ့ပြဿနာနောက်တန်းပြီးစည်းရဲမှုတွေကြောင့်ပေါ်လာတဲ့ပြဿနာဆိုတော့အဲ့ဒီပြဿနာကြီးတစ်ခုလုံးကိုခြုံငုံပြီးဖြေရှင်းသွားရင်းနဲ့သူ့ရဲ့ဒီကြီးကျော်ပြဿနာဆိုတာရော့ကျလာနိုင်တယ်ပြီးတော့မှနောက်တူတူတုတ်ပြောမှဆိုရင်ဒီ၄သိန်း၅သိန်းသောလူတွေရဲ့ပြဿနာဆိုတဲ့ဥစ္စာကဟိုတစ်ချိန်နဲ့တစ်ပြိုင်နဲ့အတားကြီးကိုဘယ်လိုဖြေရှင်းမယ်ပါညာဆိုတာဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူးအဲ့တော့ဟိုကင်တင်လို့ရသမျှနောက်အရေးပေါ်ပေါ့နော်အဒီညမှာစီမံကိန်းရှိတယ်အဲ့လိုအခါမျိုးကြီးပေါ်လာတဲ့ခါကျရင်တော့ဟိုစနစ်ကြမ်းနဲ့သူတို့အတွက်ကိုလည်းစဉ်းစားတစ်ခါကစီမံကိန်းအတွက်ကိုလည်းစဉ်းစားအဲ့လိုဖြည်းဖြည်းဖြည်းရှင်းပြီးတော့အခုလုံးဖြည်းရှင်းတာကတော့ဒီအင်ယာအစ်စ်တွေဆောက်လုပ်ပေးတာတိုက်ခန်းတွေလုပ်ပေးတာမြေပွဲအစ်စ်တွေပေါ်ထုတ်တာအလုပ်ကန်ခွင့်လန်းတွေရအောင်လုပ်တာအဲ့ဒါတွေလုပ်ရင်းနဲ့မှပဲဖြည်းဖြည်းဖြည်းရှင်းလို့ရမယ်ပြဿနာလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဥဆောင်ရဲ့အနေနဲ့ကရောဒီဟိုကျူးကျော်ရေးအရေးဘက်ကနေဆောင်ရွက်နေတဲ့သူဆိုတော့အခုကျူးကျော်တွေကိုတနေရာရွှေ့လိုက်တယ်နောက်ထပ်ကျူးကျော်တွေကဘယ်ရောက်သွားမလဲနောက်တနေရာမှာသွားပြီးတော့ကျူးကျော်ကြမှာလားအဲ့လိုအခြေအနေမျိုးကနေပြီးတော့ဒီအကောင်းဆုံးဖြစ်လာဖို့အတွက်ဘာများစိတ်ထဲမှာအကြံပြုချင်တာရှိပါလဲရှင်
အဲ့ကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကျွန်တော်တို့အခုမြေလို့မြေလက်မြေလိုင်းဥပဒေအခန်း3မှာပါပါတယ်နိုင်ငံတော်ကလိုအပ်လို့ရှိရင်မြေယာတွေကိုတိုက်သူစီမံခန့်ခွဲခွင့်အဲကျွန်တော်တို့မြေစီမံခန့်ခွဲခွင့်ကိုကော်မတီမှာရှိပါတယ်အဲ့တော့လုံငန်းရှင်တယောက်ဆိုရင်ဧက90000နဲ့5000အထိသူတို့ချပေးနေတာရှိပါတယ်အဲ့ဒါဒီအကုန်လုံးကတကယ်လည်းအလုံးမလုံးခဲနဲ့မြေလို့မြေလက်မြေလိုင်းတွေအတိုင်းဟိုတိုင်းနေခတ်ပြီးတော့ဖြစ်နေပါတယ်အဲ့ဒါကိုကျွန်တော်တို့ကနေပြီးတော့ဟိုကျွန်တော်တို့အခုမြေလို့မြေလက်မြေလိုင်းဥပဒေအတိုင်းမှာပါတဲ့အတိုင်းဒီလူတွေအားလုံးကိုအစိုးရကနေပြီးတော့ပေါ်ဆောင်ပြီးတော့ကျွန်တော်တို့ဒီမြေကွက်တွေအကုန်လုံးရန်ကုန်မြို့ပတ်ဝန်းကျင်မန္တလေးမြို့ပတ်ဝန်းကျင်အားလုံးမှာပေါ်ထုတ်မယ်ဆိုရင်က
ကျွန်တော်တို့လုံးဝတအားကိုရှင်းနိုင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ဂျေဇုတင်ပါတယ်ရှင်ကျွန်တော်တို့ဒါရိုက်လေးလိုင်းဆွေးနွေးကအချိန်နဲ့ပြည့်သွားပြီဖြစ်လို့ပါပင်နိုင်ဆွေးနွေးကြရတဲ့သူတွေအီးမေးလ်ဖေ့စ်ဘွတ်တယ်လီဖုန်းကနေပြီးတော့ပါဝင်ဆွေးနွေးကြရတဲ့သူတွေကိုအထူးဂျေဇုတင်ပါတယ်စာရင်းအများကြီးရေးထားတာကိုဖေ့စ်ဘွတ်မှာဖတ်ချင်တယ်ဆိုတော့ဖြိုးရဲ့ဘမ်မစ်န
ေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်အခုအင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းကိုလည်းဖိတ်ခေါ်ပြရစီရှင
်တော်တာရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေ၊ဆောင်ရွက်ရှောင်ရွက်ကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်။ပြည်သူနဲ့အတူဆိုတဲ့ဆောင်မုတ်သစ်ကိုကင်ဆယ်ထားတဲ့ NND အစိုးရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူအပေါ်မမောက်ပါဖို့ပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်တွန်းထားပါတယ်။ NND အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုအဖြစ်ဆက်လက်ရည်တည်နိုင်မှုဘာတွေလုပ်ဖို့လိုမလဲဆိုတာကို VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ဒါရှင်ဒီအနေနဲ့ရောအစိုးရတက်တန်းတစ်နှစ်ကျော်လာပြီဖြစ်တဲ့ NND ပါတီအနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလား။ကိုယ်အမြင်ကိုယ်သဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VO ရဲ့ဖုန်းနံပါတ်1392382555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါရယ်။အင်္ဂါနေ့ညတရရဲ့လေးလိုက်အစီအစဉ်ကချိုးချိုးပါလိမ့်ရှင
်။အင်္ဂါညတရရဲ့လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။ VOA ကိုစာတိုက်ကနေဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှာ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်တော့1392382555ကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာရေဒီယိုအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ကြိမ်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြမဒီမိုကရေစီရေးရာဆွေးနွေးကမ်းမြမပြည်ကပေးစာနဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ရမှာပါရှင်။အခုတနင်္ဂနွေနေ့မနေ့ဖက်မှာတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးပါအောင်မရှင်
။တရုတ်နိုင်ငံစီချွန်ပြည်နယ်ကတောင်ထူထက်တဲ့စင်မိုကျေးရွာမှာမြေပြိုကျရာကနေမရောက်ပြီးတော့သေဆုံးသူ15ယောက်ထက်မနည်းရှိပြီးတရားကျော်ပျောက်ဆုံးနေတဲ့အကြောင်းနဲ့အင်ဂျင်62နှလုံးလောက်မြေရောက်မြုပ်သွားတဲ့အကြောင်းတရုတ်အစိုးရအာဏာပိုင်တွေကပြောပါရယ်။အဆိုအရသဘာဝဘေးအန္တရာယ်ကျရောက်ခဲ့တာကိုတုံ့ပြန်ကင်တွယ်ဖို့အရေးပေါ်ဆောင်ရွက်ချက်တွေကိုလှုံ့ဆော်နေတဲ့အကြောင်းဒေသဆိုင်ရာအစိုးရကကြေညာချက်ထုတ်ပြန်ပြောထားပါရယ်ရှင်။ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူးရဲ့ဖိတ်ကြားချက်အရရုရှားနိုင်ငံကိုချစ်ကြည်ခီးရောက်သွားခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာစနေနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာခဲ့ပါရယ်။သတင်းတပတ်ကြားခီးစဉ်အတွင်းမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာ Russia Black Sea Fleet ရေတပ်စခန်းဌာနချုပ်နဲ့လေကြောင်းလေ့ကျင့်ရေးသင်တန်းကျောင်းကိုတွားရောက်ခဲ့ပြီးတော့တိုက်လေယာဉ်ဆန်သက်ပြန်သတ်မှုတွေကိုလည်းလေ့လာခဲ့ပါရယ်ရှင်။ရှေ့လာမဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်အုပ်စုရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေကနေအမေရိကန်ဒေါ်လာ3,200ဗန်ဒါရေးအကူအညီပေးသွားမယ့်အပြင်ဤပညာအကူအညီနဲ့လိုအပ်တဲ့အကြံဉာဏ်တွေလည်းပေးသွားမယ့်အကြောင်းကမ္ဘာ့ဘဏ်ကသတင်းထုတ်ပြန်ထားပါရယ်။မြန်မာနိုင်ငံအတွင်းလက်ရှိဆောင်ရွက်နေတဲ့ကြီးလက်ဒေသဆင်းရဲနွမ်းပါမှုလျှော့ချရေးအာဟာရပြည့်ဝရေးကျန်းမာရေးပညာရေးစတဲ့လုပ်ငန်းတွေကိုတွန်းမြင့်ဆောင်ရွက်နိုင်ဖို့နဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးနဲ့အလုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်မယ့်လုပ်ငန်းတွေကိုမြန်မာအစိုးရအနေနဲ့ကမ္ဘာ့ဘဏ်ရဲ့အကူအညီနဲ့တွန်းမြင့်လှုပ်ဆောင်သွားဖို့ပဲဖြစ်ပါရယ်ရှင်။ထိုင်းနိုင်ငံကိုဖျက်ပြီးတော့ကမ္ဘောဒီးယားနိုင်ငံကနေမြန်မာနိုင်ငံနဲ့လက်နက်တွေကိုယူတင်သွင်းနေတာတွေကိုစုံစမ်းစစ်ဆေးဖို့ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတို့ပူးပေါင်းဆောင်ရွက်နေပါတယ်။ထိုင်းနိုင်ငံ Threat KI မှာမကြခင်ကပဲထိုင်းစစ်တပ်ကလက်နက်တွေသိမ်းဆည်းရမိခဲ့ပြီးတဲ့နောက်အခုလိုနိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်လာခဲ့တာပါလက်နက်တွေပဲကရတာလေဒီလက်နက်တွေကိုခိုးယူရမှာဘယ်သူတွေပါဝင်တယ်လဲဆိုတာကိုစုံစမ်းဖော်ထုတ်နိုင်မှုအတွက်နိုင်ငံရဲချုပ်တွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောပါရရှင
်ဒီကနေ့မနေ့ပိုင်းထိုက်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူတွေကြီးညာပေးခဲ့တာပါဒီမနေ့စီစဉ်ထုတ်လုပ်ရမှုကဥစားမိုးဝေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်တနင်္လာနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့စီစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.